Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့ညပိုင်း 9:30 စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.55 MHz နဲ့လိုင်းလက်မီတာ190 MHz ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြထွေးပါ။ Iran နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲမှာဒီကနေ့ Iran အထူးတပ်ဖွဲ့တွေဟာမြို့အတွင်းကရုပ်မြင်သံကြားဌာနတစ်ခုကိုထိန်းချုပ်လိုက်နိုင်ပြီလို့ Iraq ဗိုလ်ချုပ်ကြီးတူကပြောပါရယ်။တခါတူရကီအစိုးရကအတိုက်ခံသတင်းမီဒီယာတွေကိုတိုးမြင့်ဖိအားပေးနေတဲ့အပေါ်မှာတော့အထူးဆိုရင်အကြောင်းအမေရိကန်အစိုးရကပြောဆိုလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ထိုင်းနိုင်ငံလိတ်ကျွန်းလူတက်မှုနဲ့တည်တံပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုအပြစ်သက်ဆုံးဖြတ်ချက်တွေချမှတ်တော့မယ်ဆိုတဲ့သတင်းမှာတော့
လွတ်ထားလဲဖြစ်ကောင်းဖြစ်မယ်အဲတည်တံရော့တာလဲဖြစ်ကောင်းဖြစ်မယ်ဒီတိုင်းလဲတည်တံဖြစ်မယ်ဒါပေမဲ့ကိုရနာကကိုယ့်ဘက်ကအားသာချက်ကတော့ကိုဟာဘူ
းတရခန့်အကျိုးဆောင်ရှင်နေဦးအောင်မျိုးတန့်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ရခိုင်ပြည်နယ်မောင်နှောဒေတာအကြမ်းဖက်မှုဖြစ်ပြီးနောက်ပိုင်းလုံခြုံရေးအခြေအနေတွေကိုလည်းတင်ပြသွားမှာဖြစ်တယ်လို့ Hillary Clinton ရဲ့ email ကြောင့် American ရွေးကောက်ပွဲမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်တရားမှုတွေရှိမလားဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝါမှာတော့ American နိုင်ငံရင်းနဲ့တရက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။ Iran နိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်တည်ယူဖို့ထုတ်စစ်ဆင်နေတာမှာဒီကနေ့ Iran အထူးတပ်ဖွဲ့တွေဟာမိုဆူးမြို့အတွင်းကရုံမြင့်တန်ကြားဌာနတစ်ခုကိုထိန်းချုပ်လိုက်နိုင်တဲ့အကြောင်း Iran ဗိုလ်ချုပ်ကြီးတူကပြောပါရယ်။မိုဆူးမြို့တဝိုက်နေရာတွေကိုအထူးကထုတ်စစ်ဆင်ခဲ့ပြီးတဲ့နောက်အခုမြို့ရင်းကိုဝင်ရောက်တာဟာ Iran တပ်ဖွဲ့တွေအတွက်တော့2014ခုနှစ်ကစပြီးတော့ပထမဆုံးအကြိမ်ဖြစ်ပါတယ်။မိုဆူးမြို့အတွင်းကဂိုဂျီလာရက်ွက်တဲကိုအီရတ်တပ်ဖွဲ့တွေဒီကနေ့မနက်ပိုင်းမှာဝင်ရောက်နိုင်ခဲ့ပြီးအဲ့ဒီမှာ IS အဖွဲ့တွေနဲ့အပြင်းထန်တိုက်ခိုက်ခဲ့ရတဲ့အကြောင်းဗိုလ်ချုပ်ဆမ်မီအယ်အာရီဒီကပြောပါရယ်။အီရတ်စစ်သားတွေရှေ့ဆက်မတိုးနိုင်အောင် IS တွေကမြို့တစ်လျှောက်မှာကွန်ကရစ်အကာရံတွေကိုချထားတယ်လို့လည်းသူကပြောပါရယ်။ကိုဂျာလီရက်ွက်တဲမှာရှိတဲ့ IS စခန်းတွေကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်ပြီးအီရတ်တပ်ဖွဲ့တွေအခုလိုအသာစီရလာနေတာပါ။အာရစစ်သွေးကြွတွေဘက်ကတော့တန်ချက်ကရင်တွေကိုတိုက်နိုင်တဲ့ဒုံးကြီးတွေ RPG လောင်ချာလက်နက်ကြီးတွေနဲ့ပြန်လည်တိုက်ခိုက်ပါရယ်။ Iran နဲ့ Khat လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေဟာ Shia ပြည်သူစစ်တွေ၊ American ရဲ့လေကြောင်းစစ်ကူတွေနဲ့အတူ IS အစွန်းရောက်တွေကိုမိုဆူးမြို့တွေကနေအပြီးတိုင်ဖယ်ရှားရှင်းလင်းဖို့ထိုးစစ်ဆင်နေတာအခုဆိုရင်သတင်းနှစ်ပတ်ကျော်လာခဲ့ပါပြီရှင်
။ Democratic သမ္မတလောင် Hillary Clinton ရဲ့ email တွေနဲ့ပတ်သက်လို့ပြန်လည်စစ်ဆေးတာတွေကိုတက်နေသမျှအများဆုံးလှုပ်ဆောင်နိုင်ဖို့ဖက်ဒရယ်ဆိုးရဆုံဆိုင်စစ်ဆေးရေးဖြူ FBI နဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့အမေရိကန်တရားရေးဌာနကပြောလိုက်ပါတယ်။ကွန်ဂရက်လွှတ်တော်မဟောင်းအန်တိုနီဝိုင်နာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတဲ့အချိန်ကွန်ပျူတာတစ်ခုထဲမှာ Mrs. Clinton ရဲ့အီးမေးလ်တချို့ကိုထပ်မံရှာတွေ့ခဲ့ရမှာတရားဥပဒေစိုးမိုးရဲရရှိတွေအနေနဲ့ဒီအီးမေးလ်တွေကိုစစ်ဆေးသွားမယ်လို့ FBI ညွှန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ချာနေ့မှာကွန်ဂရက်လွှတ်တော်ကိုအသိပေးခဲ့တာပါ။ဝိုင်နာဟာ Mrs. Clinton ရဲ့အနီးကပ်လက်ထောက်တူဖြစ်တဲ့ဟျူမာအဘီဒင်းရဲ့ခင်မဟောင်းဖြစ်ပြီးသူဟာအသက်15နှစ်အရွယ်မင်းကလေးတူနဲ့လိန်သားပေးတဲ့မဖွဲမရအီးမေးလ်တွေအပြန်အလှန်ပေးပို့ခဲ့တယ်လို့ဆွဆွဲခံထားရတာပါဝီနာနဲ့အဘီဒင်းတို့ဟာကွန်ပျူတာတစ်ခုတည်းကိုအတူသုံးခဲ့ကြပုံရပြီးဒီကွန်ပျူတာထဲမှာအစောပိုင်းမစ္စစ်ကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကဖြစ်ခဲ့တဲ့အီးမေးလ်ရှုပ်တော်ပုံနဲ့ဆက်ဆက်နေနိုင်ပွဲရှိတယ်ဆိုတဲ့အီးမေးလ်တွေကိုစုံစမ်းစစ်ဆေးသူတွေကရှာဖွေတွေ့ရှိခဲ့တယ်လို့မစ္စတာကွန်မေးကဆိုပါတယ်Mrs. Clinton ကတော့အခုအီးမေးလ်တွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုထုတ်ပြန်ပေးဖို့တနင်္လာနေ့က Ohio ပြည်နယ်မှာလုပ်တဲ့မဲဆွယ်စည်းဝေးပွဲအတွင်းတောင်းဆိုသွားခဲ့ပါတယ်ခင်ဗျာ
။တူရကီအစိုးရကအတိုက်ခံသတင်းမီဒီယာတွေကိုတွန်းမြေဖိအားပေးလာနေတဲ့အပေါ်မှာအထူးဆိုရင်တဲ့အကြောင်းအမေရိကန်အစိုးရကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံထုတ် Cumhuriyet သတင်းစာက Editor ချုပ်နဲ့တခြားအကြီးအကဲသတင်းတောက်တွေတနင်္လာနေ့တုန်းကဖမ်းဆီးခံလိုက်ရအပြီးမှာအခုလိုမျိုးပြောဆိုလိုက်တာပါ။ပြည်ခဲ့တဲ့ဇူလိုင်လ15ရက်နေ့တုန်းကမအောင်မမြင်ဖြစ်ခဲ့တဲ့ဒီတူရကီကိုအမအာနာသိမ်းဖို့ကြံစီမှုမှာတာဝန်ရှိသူတွေကိုလိုက်လံရှာဖွေတာကိုအမေရိကန်ဆိုရကထောက်ခံပေမဲ့နောက်ထပ်သတင်းဌာနတွေကိုပိတ်ပစ်တာနဲ့ဒီပြည်ခဲ့တဲ့စနေတနင်္ဂနွေနေ့တွေမှာနောက်ထပ်သတင်းတောက်တွေကိုဖမ်းဆီးခဲ့တာတွေနဲ့ပတ်သက်လို့တော့စိုးရိမ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောဝင်ရသူကဆိုပါတယ်စနေနေ့တုန်းကတူရကီအစိုးရကဒီအစိုးရဝန်ထမ်းတွေပညာရှင်တွေကျောင်းဆရာဆရာမတွေနဲ့ကျန်းမာရေးလှုပ်သားပေါင်း1000ကျော်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာဂျွမ်ဟူရီယက်သတင်းစာအက်ဒီတာချုပ်မူရတ်ဆာဘူဂျွန်နဲ့တခြားဒီအကြီးအကဲသတင်းတောက်တွေကိုဖမ်းဆီးလိုက်တာပါသတင်းဌာနပေါင်း12ခုကျော်ကိုပြီးခဲ့တဲ့စနေတနင်္ဂနွေနေ့တွေမှာအစိုးရကချိတ်ပစ်ခဲ့ပါသေးတယ်အခုဖမ်းဆီးခဲ့တဲ့သူတွေကိုတော့ အကြမ်းဖက်နှိမ်နင်းရေးဥပဒေတွေကိုချိုးဖောက်မှုခါ့တ်သဘုံတွေကိုအကူအညီပေးမှုဒါမှမဟုတ်တူရကီအစိုးရကအာဏာသိမ်းခေါင်းဆောင်ဖြစ်နေဆွဆွဲထားတဲ့အစ္စလမ်တရားဟောဆရာဖာတူလာဂူလန်ကိုထောက်ခံမှုတွေနဲ့တရားစွဲထားပါရဲ့ရှင
်စစ်ဘေးဒဏ်သင့်နေတဲ့ယေမန်နိုင်ငံဟာငတ်မှုခေါင်းပါမှုတွေနဲ့ရင်ဆိုင်မှုမဝေးတော့ဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲစတီဗန်အိုဘရိုင်ကတတိပေးလိုက်ပါတယ်ဆူဆူဝါအာဟာရချို့တဲ့နေတဲ့ကလေး38,000 ပါဝင်ရေမန်နိုင်ငံသားနှစ်သန်းကျော်ဟာအာဟာရချို့တဲ့နေတယ်လို့အိုဘရန်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုမနေ့ကပြောလိုက်တာပါပြီးခဲ့တဲ့နှစ်မှာတိုက်ခိုက်မှုတွေစပြီးတဲ့နောက်ကုန်စည်နှုန်းတွေ20ရာခိုင်နှုန်းထိတိုးသွားပြီးအရင်ကသွင်းကုန်90ရာခိုင်နှုန်းအပေါ်မှီခိုခဲ့ရတဲ့နိုင်ငံအတွက်အခုချိန်မှာတော့ဆော်ဒီတွေရဲ့ပိတ်ဆို့မှုကြောင့်နိုင်ငံတွင်းရိတ်ခါတင်သွင်းမှုကိုထိခိုက်စေတာပါအသက်5နှစ်ယောက်ကလေး1000ကျော်ဟာချို့တင်ကာကွယ်လို့ရတဲ့ရောဂါတွေနဲ့သေဆုံးနေရတယ်လို့လည်းအိုဘရန်ကဆက်ပြောပါတယ်sorry ဥဆောင်တဲ့ညပေါင်းဖွဲ့ရဲ့လေချောင်းတက်ခဲမှုတွေစတင်ပြီးတဲ့နောက်ပိုင်းကလေးငယ်တွေတဲ့ကာကွယ်ဆွေးတွေမရတာဝမ်းပြက်တာနဲ့အဆွေအောင်ယောဂါတွေကိုမကုသနိုင်တဲ့အခြေအနေတွေဖြစ်ရတာရီမင်မာတွေကြောင့်ဖြစ်ရတာပါဒါအပြင်ရီမင်မာကာလာဝမ်းယောဂါလည်းစဖြစ်နေပြီလို့ O'Brien ကသတိပေးထားပါတယ်တကယ်တော့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာမိဖွဲ့အဖွဲ့အစည်းတွေကဝမ်းယောဂါကုသရေးဌာန20ခုကိုဖွင့်ထားပေးမယ်ဒါဟာပိုတိုးလာနေတဲ့ဝမ်းရောဂါကူးစက်ပြန့်ပွားမှုကိုရပ်တန့်အောင်လုပ်ဖို့တော့လုံလောက်မှာမဟုတ်ဘူးလို့စတီဗန်အိုဘရန်ကထောက်ပြခဲ့ပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗျူအမေရိကန်တန်ကနေအင်္ဂါနေ့ညဒေတာရွင့်နဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်အီရတ်နိုင်ငံကအခြေအနေတွေကိုသတင်းယူနေတဲ့ဂျပန်သတင်းတောက်တူကိုခန့်ဒေတာအာနာပိုင်တွေကဖန်စီထိန်းသိမ်းထားတဲ့အကြောင်းဂျပန်ဆူရကဒီကနေ့အတည်ပြုပြောဆိုပါရယ်သတင်းကြောင့်ကိုစုကဲဆူနယ်အိုကဖန်စီခံထားရပြီးတော့ဒေတာဆိုင်ရာအာနာပိုင်တွေကသူ့ကိုမေးမြန်းစစ်ဆေးနေတဲ့ဆူရကိုသိထားတဲ့အကြောင်းနဲ့ဘယ်လိုဆွတ်ဆွဲချက်တွေနဲ့ဖန်စီထားတဲ့ဆူရကိုတော့တိတိကျကျမသိရသေးတဲ့အကြောင်းဂျပန်ဆူရအတွင်းဝင်ချုပ်ယိုရှိဟီဒါဆူဂါကပြောပါရယ်အီရတ်မှာရှိတဲ့ဂျပန်တန်ယုံကနေခတ်ဒေတာအာနာပိုင်တွေနဲ့ဆက်သွယ်ပြီးတော့အသေးစိတ်အခြေအနေအတိအကျသိရဖို့ပြောထားတယ်လို့ဂျပန်အစိုးရအနေနဲ့ဂျပန်နိုင်ငံသားတွေကိုကာကွယ်ဖို့လိုအပ်တာတွေကိုဆောင်ရွက်သွားမယ်လို့လည်းမစ္စတာဆူဂါကပြောပါရယ်။သတင်းတောက်ဆူနိုကာဟာအာရစစ်သွေးကြွတွေအထက်ကခြေကုပ်ယူထားတဲ့မိုးဆွေးမျိုးကိုအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့တိုက်ပွဲတွေအကြောင်းကိုကိုယ်တိုင်လိုက်လံသတင်းယူနေတာဖြစ်တယ်လို့ဂျပန်ကြိုလိုသတင်းမှာဖော်ပြထားပါရယ်။သူကိုဖမ်းဆီးထားတဲ့ကာလအတွင်းမှာကောင်းကောင်းမွန်မွန်ဆက်ဆံဖို့ယူရမှာရှိတဲ့ဂျပန်တန်ယုံကသက်ဆိုင်ရာအာဏာပိုင်တွေကိုတောင်းဆိုထားတဲ့အကြောင်းလဲမစ္စတာဆူဂါကပြောပါရရှင်
။တရုတ်ရေနံနဲ့တဘာဝဓာတ်ငွေ့ရှာသင်္ဘောကြီးတစ်စီးကိုအရှိတရုတ်ပင်လယ်လက်ဆက်ချင်းအငင်းပွားနေတဲ့နေရာမှာတွေ့ရှိပြီးဂျပန်နိုင်ငံသားရေးဝန်ကြီးကတရားဝင်ကန့်ကွက်စာပို့လိုက်ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးပြောတာက
まあのこれまでもう
ဂျပန်နိုင်ငံသားဝန်ကြီးဖူမီယိုကီရှိဒါဂျပန်လိုပြောသွားတာကတရုတ်ဂျပန်ရေနံနမိတ်အတိအကျအတိမပြုတ်နိုင်သေးခင်မှာဂျပန်ဘက်ကဇက်တိုက်ကန့်ကွက်လာတဲ့ဂျားတွေကပဲဒီရေပိုင်နဲ့နယ်ဆက်အလယ်လိုင်းနာမှာတရုတ်ဘက်ကတစ်ဖက်သက်အခုလိုဆက်လုပ်နေတာဟာတကယ်ကိုစိတ်ပျက်စရာကောင်းတာမို့ချက်ချင်းကန့်ကွက်စာပို့လိုက်တယ်လို့သတင်းတောက်တွေကိုထုတ်ပြောလိုက်တာပါဂျပန်နိုင်ငံသားဝန်ကြီးကီရှိဒါကဆက်ပြီးဒီလိုရဟာတန်တရားရှိစရာဖြစ်နေတယ်ဒီနေဆက်လိုင်းနာမှာတဘာဝဓာတ်ငွေ့ရှာတဲ့အခြေစိုက်စင်ထက်ဆောက်ဖို့အတွက်တူဖော်မှုတွေကိုတရုတ်ဘက်ကဒီသင်္ဘောကြီးနဲ့လာပြီးပြင်ဆင်နေတဲ့အလားအလာများတယ်လို့ဆိုလိုက်ပါတယ်။တကယ်တော့ဒီနှစ်နိုင်ငံရဲ့အထူးစီးပွားရေးဇုံတွေကိုပိုင်းခြားထားတဲ့ဒီအရှိတရုတ်ပင်လယ်အတွင်းနေဆက်ငင်းပွားနေတဲ့နေရာတွေမှာအခုလိုရေနံနဲ့တဘာဝဓာတ်ငွေ့ရှာဖွေထုတ်ယူခွင့်နဲ့ပတ်သက်ပြီးတင်းမာမှုတွေကရေရှည်ဖြစ်လာနေပါပြီ။ဂျပန်ဘက်ကအဆိုပြုထားတဲ့ဒီရေနံနမိတ်အလယ်လိုင်းကိုတရုတ်ဘက်ကလုံးဝအသိမှတ်မပြုဘဲသူ့ရဲ့အထူးစီးပွားရေးဆောင်ပိုင်းနဲ့ဟာအဲ့ဒီထက်ကြော်တယ်လို့တစ်ဖက်သက်သတ်မှတ်ပြီးရေနံနဲ့တဘာဝတန်ငွေ2စင်ပေါင်း16ခုကိုတိစောက်ထားပြီးသားဖြစ်ပါတယ်။ဂျပန်ကိုင်ဝန်ဆောင်တပ်ဖွဲ့တွေကလည်းဒီသမောကြီးကိုတွေ့ရှိပြီးတောက်ကြနေကပဲအချက်ပြသတိပေးမှုတွေလုပ်ခဲ့ပါသေးတယ်ခင်ဗျာ
။တရုတ်နိုင်ငံချုံချင်းဒေသတွေကစောင့်မိသွေးတဲ့တခုမှပောက်ကွဲမှုဖြစ်ပွားတာကြောင့်လူ73ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်အယောက်20ပျောက်ဆုံးနေပါတယ်။လိုက်ဆူးမျိုးတွေကပုတ်ကလိကပိုင်းကျင်ရှန်ကူးမိုင်းတွင်းမှာနှင်းလာနေမွန်းတဲချိန်မတိုင်ခင်မှာပောက်ကွဲခဲ့တာလို့စင်ဝါသတင်းဌာနကပြောပါရယ်ပျောက်ဆုံးနေတဲ့မိုင်းလုံသားတွေကိုပိုက်စိတ်တိုက်ရှာဖို့ညွှန်ကြားထားပေမဲ့ ပောက်ကွဲမှုခြံထဲဒီအစိတ်ဒဏ်ွေတွေအများပြားစုဝင်နေလို့ကယ်ဆယ်ရေးအဖွဲ့တွေအခက်အခဲရှိနေတယ်လို့ခြုံချင်းဒေတာမြို့တော်ဝန်ကပြောပါတယ်ဒီလိုလူအသေးအပြောက်များခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပြီးဒေတာရင်းကကြောင်မီသွေးတွင်းွယ်တွေလက်တလုံးမှာခိတ္တပိတ်ထားဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်2015ခုနှစ်အတွင်းကြောင်မီသွေးမိုင်းမတော်တဆဖြစ်ပွားမှု55ခုရှိပြီးတော့လူ182ဦးသေဆုံးခဲ့ရတယ်လို့တရုတ်နိုင်ငံစွန့်အင်ဌာနကမှတ်တမ်းတင်ထားတဲ့အကြောင်းဒီနေ့အစောပိုင်းကစင်ဝါသတင်းမှာဖော်ပြထားပါတယ်ရှင
်တရုတ်နိုင်ငံတောင်ပိုင်းဇူဟိုင်းမြို့မှာလုပ်တဲ့ Air Show China လေယာဉ်ပြပွဲမှာတရုတ်ကသူ့ရဲ့ G20 Street တိုက်လေယာဉ်ကိုဒီနေ့ပွဲထုတ်ခဲ့ပါတယ်ရေဒါမှာဖမ်းလို့မမိတဲ့ဒီ G20 တိုက်လေယာဉ်နှစ်စီးကိုလေယာဉ်ပြပွဲအဖွဲ့မှာခဏတာမောင်းနှင်ပြသခဲ့ရမှာဒီလေရင်တွေရဲ့ဆူညံတန်တွေကြောင့်အနီးအနားကားရက်နားတဲ့နေရာတွေမှာရှိတဲ့ကားတွေကနေသတိပေးဟွန်းတန်တွေထွက်လာတဲ့အထိဖြစ်ခဲ့တယ်လို့ Riders သတင်းဌာနမှာဖော်ပြထားပါတယ်။အခုပြသတဲ့တိုက်လေရင်ဟာတရုတ်ရဲ့ဒုတိယမြောက် Street တိုက်လေရင်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်က J31 တိုက်လေရင်ကို Zhuhai လေရင်ပြပွဲမှာပဲချပြခဲ့ပြီးပါတယ်။တရုတ်အနေနဲ့ J31 တိုက်လေရင်ကိုကမ္ဘာလက်နက်ဈေးကွက်မှာရောင်းချနိုင်မယ်လို့ယူဆခဲ့ရပေမဲ့ American F-22 Raptor တိုက်လေယာဉ်နဲ့အလားတူတဲ့အခုဒီ G20 တိုက်လေယာဉ်ကိုတော့နိုင်ငံခြားကိုတင်ပို့ရောင်းချမဲ့ပုံစံမရှိပါဘူး G20 တိုက်လေယာဉ်ရဲ့စွမ်းဆောင်ရည်ကိုလည်းတရားမသိရသေးပါဘူးဒီနေ့ပြပွဲမှာထုတ်ဖော်ပြသခဲ့တဲ့ဆိုပေမဲ့လည်းဒီလေယာဉ်ဟာထောက်လန်းတာနဲ့ပြစ်ခတ်တာတွေကိုဘယ်လောက်ထိလုပ်နိုင်တယ်ဆိုတာကိုတော့ဘယ်သူမှသေချာမြင်တွေ့ခွင့်မရသေးပါဘူးပြပွဲလာကြည့်သူတွေအနေနဲ့လေယာဉ်ပြင်ပင်ကိုဆင်းသက်တာကိုလည်းတွေ့ခွင့်မရခဲ့ပါဘူးအမျိုးဖော်လို့တဲ့တရုတ်လေကြောင်းရရှိသူကတော့ထောက်လန်းလေယာဉ်တွေမှာသုံးတဲ့တရုတ်ရဲ့ထိပ်တန်းနည်းပညာအများအပြားအပြင်စီရီလှုပ်ဝက်ချက်တွေဒီလေးမှာပါတဲ့အကြောင်း South China Morning Post သတင်းဌာနကိုပြောကြားထားပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားအပြန်အလှန်နယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေဒီကနေ့ဆက်ပြီးတော့ဖြစ်နေတာကြောင့်ဒီလိုနှစ်နိုင်ငံအကြားကစီးတင်းမာမှုတွေကိုလျှော့ချပြီးငြိမ်းချမ်းဆွေးနွေးပွဲတွေပြန်လည်စတင်ဖို့အိန္ဒိယနဲ့ပါကစ္စတန်အရက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေပူးပေါင်းပြီးတော့ဒီအစိုးရနှစ်ရက်စလုံးကိုတိုက်တွန်းလိုက်ပါတယ်နျူကလ িয়ার စွမ်းအင်ပိုင်ဆိုင်နဲ့ပြိုင်ဘက်နှစ်နိုင်ငံအကြားနယ်မြေအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာသတင်းပြတ်တွေနဲ့ချီပြီးတော့တစ်ဖက်နဲ့တစ်ဖက်လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပြီးဒီတိုက်ခိုက်မှုတွေကနေဒီအိန္ဒိယနဲ့ပါကစ္စတန်အကြားစစ်ပွဲနောက်တစ်ချိန်ထပ်ပြီးတော့ဖြစ်နိုင်တဲ့ဆိုရင်တဲ့ဒီစိုးရိမ်မှုတွေလည်းတိုးလာနေပါတယ်ပြေခဲ့တဲ့သတင်းပတ်အတွင်းအပြန်လန်တိုက်ခိုက်မှုတွေကြောင့်ရဲသားအများစုပါတဲ့ဒီလူ16ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းနှစ်ဖက်စစ်ဖက်အရာရှိတွေကပြောပါရယ်တိုက်ခိုက်မှုတွေကြောင့်ဒီနေဆက်ထိန်းချုပ်မြင်းတတ်မှတ်ထားတဲ့နေရာအနီးကျေးရွာတွေမှာနေထိုင်နေကြတဲ့ကက်ရှမီးယားရွာသားတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါရယ်တင်းမာမှုတွေတိုးလာနေတာနဲ့အမျှနှစ်ဖက်တန်တမန်တွေကိုလည်းဒီထောက်လိုက်ရေးဆိုင်ရာဆွဆွဲချက်တွေနဲ့အပြန်လန်ဆွဆွဲပြီးတော့ပြီးခဲ့တဲ့လထဲမှာပဲတိုင်းပြည်ကနေအသီးသီးနှစ်ထုတ်ခဲ့ပါသေးတယ်ရှင်
The Voice of America, VOA. ငါနဲ့ညဖက်ထိတ်တန်းရောက်တဲ့တွင်တွေကိုမှခင်ဖြူထွင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamish.voanews.com မှာထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်ဆက်မှတွေကိုဆက်တိုက်တင်ဆက်ပေးပါရမယ် British လုံငယ်နှစ်ဦးဖြစ်တဲ့ David Miller နဲ့ Hannah Withridge တို့ကိုတပ်ဖြတ်ခံခဲ့ရတဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးတည်တံပေးခြင်းခံရတာပါ။ဒီမြန်မာရွှေ့ပြောင်းလူငယ်နှစ်ဦးရဲ့အမှုအတွေ့အယူခံတရားရုံးကမေးခွန်းထုတ်ချက်တွေကိုအစိုးရရှေ့နေရေးဘက်ကပြန်လည်ခြေပခွင့်ကိုနိုဝင်ဘာလ10ရက်နေ့မှာနောက်ဆုံးထားတင်ပြရမှာပါ။အစိုးရရှေ့နေရေးဘက်ကမခြေပနိုင်ဘူးဆိုရင်တော့တည်တံပေးခံထားရတဲ့လူငယ်နှစ်ဦးနဲ့ပတ်သက်လို့အယူခံတရားရုံးကနေဆုံးဖြတ်ချက်တစ်ခုခုကိုချမှတ်တော့မှာဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမကအခုလိုသတင်းပေးပို့ထားပါတယ်။
လေကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသမားနှစ်ဦးကိုတည်တံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်တွေပို့ခဲ့တာဟာအခုဆိုရင်6ချိန်ရှိခဲ့ပါပြီဒါပေမဲ့ကျင်းနောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပခွင့်ပေးဖို့ဆုံးဖြတ်ထားတဲ့အကြောင်းတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။တို့တက်ကတင်ခဲ့တဲ့အယူခံကိုအစိုးရရှေ့နေက28ရက်6လ2014ကတင်တယ်။အပြန်ခြေပလွားတင်တယ်။တင်တဲ့အချက်မှာသူပြည်စုံအောင်မချင်းနိုင်နေတဲ့ကြောင့်မို့နောက်ရက်ချင်းထပ်တောင်းတယ်။တောင်းတဲ့အခါမှာတရားရုံးကခွင့်မပြုဘူး။ဥပဒေအရသူတို့အစိုးရအနေနဲ့တရားလိုဘက်ကပေါ့အစိုးရအနေနဲ့တလားပြည့်လို့ရှိရင်သူတို့ဘက်ကဟာကိုလက်မခံတော့ဘဲနဲ့အဲတရားရုံးကနေတင့်တော်တဲ့အမိန့်တစ်ခုချမယ်အပြီးပြီမဲ့သူတို့ရဲ့ဥပဒေအရဆိုရင်တလားအချိန်ယူလို့ရတယ်ဆိုတော့အခု10ရက်7လ2007ကတလားပြည့်မယ်အဲ့ဒီမှာမတင်နိုင်ဘူးဆိုရင်တော့တရားရုံးကအဲအန်ကေတို့ဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တစ်ခုအမိန့်ချပြလိုက်ရင်
အစိုးရရှင်းနေတဲ့ဘက်ကခြေပချက်တွေကလုံလောက်မှုမရှိဘူးဆိုပြီးအယူခံတရားရုံးဘက်ကနေဆုံးဖြတ်မယ်ဆိုရင်တော့တရားခံရှင်းနေတဲ့အယူခံကအလားအလာကောင်းနိုင်ပြီးဆုံးဖြတ်ချက်တစ်ခုခုကိုချမှတ်ဖွယ်ရှိတယ်လို့လည်းရှင်းနေဦးအောင်မျိုးတန်းကပြောပါတယ်
အဲ့အန်ကေရုပ်ကတင်တဲ့အပေါ်မူတည်ပြီးတော့တခုအမိချပြလိုက်ရင်လည်းလွတ်ထားလဲဖြစ်ကောင်းဖြစ်မယ်အဲတိတံရော့တာလဲဖြစ်ကောင်းဖြစ်မယ်ဒီတိုင်းလဲဒီတိုင်းဖြစ်မယ်ဒါပေမဲ့ကွန်နက်ကကိုယ့်ဘက်ကအားသာချက်ကတော့ကိုယ့်ဟာကိုယ်သူတို့ပြန်ဖြည့်ရှင်းနိုင်တဲ့သဘောမရှိဘူးဆိုတာဒီနေ့ချိန်ဒီပေါ်နေတဲ့သဘောပေါ့
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံအကျိုးဆောင်ရှေ့နေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လဲခြေပတ်နိုင်ရေးအတွက်အစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေကြတာ၉ချိန်ရှိသွားပြီဖြစ်ပါတယ်။မြန်မာရွှေပြောင်းလို့တမခန့်မှန်းခြေ၄000လောက်အလုပ်လုပ်ကန်နေတဲ့လိတ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်၂ယောက်ကတော့တပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းအစိုးပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့မအေးအေးမှတင်ပြသွားရပါရှင်။ခုတော့ရခိုင်ပြည်နယ်ဖက်အလဲပေးရအောင်ပါရခိုင်ပြည်နယ်မောင်နှောဒေသအကြံဖက်တပ်ခိုင်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီလို့ရခိုင်ပြည်နယ်အစိုးရကပြောဆိုပါရယ်ဖမ်းဆီးထားသူတွေကိုဒေသရင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြစ်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ရင်ဆိုင်ကြမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်အစိုးရကပြောပါရယ်မောင်နှောဒေသတွင်လုံခြုံရေးနောက်ဆုံးရအခြေအနေကိုမှတ်သိငေထိုက်ကစူးစီးတင်ပြထားပါရယ
်ရခိုင်ပြည်နယ်မောင်နှောဒေသအကြံဖက်တပ်ခိုင်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထိန်းသိမ်းထားသူ60ကျော်ရှိနေပြီးဒီလူတွေကိုတော့ဒေသတွင်းကရဲစခန်းတွေမှာထိမ့်သိမ်းထားတယ်လို့ရခိုင်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်60ကျော်လောက်တော့ရှိပြီတယ်သူတို့ကြတော့ဟိုပါဟိုကျွန်တော်တို့ရဲ့ဒီတည်ဆဲဥပဒေရဆိုရင်အခုဆိုရင်လူတက်မှုပေါ့လူတက်မှုတော့လူတက်မှုမှာပါဝင်တဲ့အဲဂျိုးပါမှုနောက်တစ်ခါဒီလက်နက်မှုတွေပေါ့ဒီလက်နက်တိုက်မှာခုနလက်နက်ဖောက်ထွင်းတဲ့နေရာမှာပါဝင်တဲ့မှုတွေဒီဥပဒေနဲ့ပဲရဲစခန်းကြီးနဲ့ပဲရေးယူရပါတယ်ဟိုတော်ချာတွေပဲလုပ်တာမရှိပါဘူးသူရဲစခန်းတွေမှာရှိပါတယ်သူတက်ဆိုင်ရနေမြေအမြေအပိုင်ရဲစခန်းတွေအမှရှိပါတယ်ကျွန်တော်တို့ဆုံးဆုံးသွားတဲ့လက်နက်တွေကနေပြီးတော့ဒီလိုပဲဟိုတလက်ဆာနက်ဆာတို့ပြန်ရနေတာပေါ့နော်အခုတော့တိကျတော့မသိ50 40ကျော်တော့ကျန်ဦးမှာပေါ့ပြန်ရဖို့ပါလက်နက်တွေဒီလက်နက်တွေအားလုံးပြန်မရမရှိရင်ကျွန်တော်တို့ကတော့ဟိုပေါ်ထုတ်အောင်ပါပဲဒီလက်နက်တွေနဲ့လက်နက်မှုတွေမှာပါဝင်ပတ်သက်တဲ့သူတွေလူတက်မှုမှာပါဝင်ပတ်သက်တဲ့သူအားလုံးကိုလည်းကျွန်တော်တို့ကဒီဥပဒေကြောင်းရအရေးယူဖို့ဆက်လက်ဆောင်ရဦးမှာပဲဖြစ်ပါသူအချိန်ကြီးတော့ရှိတာပေါ့ဒါကျွန်တော်တိုင်ရောရသသက်ကြီးသူ့ဟိုအတိုင်းပဲလှုပ်ထုတ်လို့ဒီတိုင်းပဲသွားကြမှာပါတရားစီရင်ဒါစီရင်ရဆောင်ရတာပြောတာတော့ကျွန်တော်တို့ကြီးနဲ့ဟိုတရားဆွဲတယ်ဟိုပါပေါ့နော်ဟိုအမှုဖွင့်ပြီးတော့ဟိုတရားဆွဲတာပေါ့တရားဆွဲပြီးတော့တရားရုံးတို့ထုတ်လို့နေမယ်လို့ဆက်ပြီးတော့အရေးယူမှာဖြစ်ပ
ါမောင်တော်ထေတာရင်အချမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတန်တရားမှုနဲ့ညူအာလောင်ခေါ်အာဒူကိုရင်ကိုဘူးဒီတော်မျိုးမှာဖမ်းဆီးခဲ့တယ်လို့တခြားလူနှုတ်ဦးကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းအစိုးရကသတင်းထုတ်ပါတယ်ဖမ်းဆီးထားသူတွေကိုတရားစီရင်ထားမှာပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်မယ်လို့လည်းရခိုင်အစိုးရအတွင်းမှုကပြောပါတယ
်။ဟိုကုလသမဂ္ဂမနေ့ဖြစ်မှာရောက်လာမှာမဟုတ်ကုလသမဂ္ဂဟိုငကူရဲရှိပြီးသားဒီမှာလေ။ဟိုစာဖြစ်ခြင်းဖြစ်ကလေးကသူတို့ဒါကျွန်တော်တို့ကဒါဟိုဟိုသိစိတ်နဲ့ရှင်းပြထားပြီးပေါ့။အခုနောက်ဆိုပွင့်လင်းမြင်သာမှုရှိဖို့ဆိုတာတော့ဒါဟိုတရားရုံးမှာကျွန်တော်တို့ကဟိုတရားစီရင်မှာဖြစ်တဲ့အတွက်တရားခွင်ရတော့ဒါခုနပြောလို့နော်သူရဲ့ခွင့်ပြုချက်အတိုင်းပဲပေါ့နော်ခုနပြောလို့ဒါအကုန်လုံးဒါပွင့်လင်းမြင်သာမှုရှိမှာပါဒီဥစ္စာ။
အကြံဖက်တိုက်ခိုက်သူတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်လုံခြုံရေးစိုးရိမ်ခြင်းနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးကြသူရခိုင်ဒေသခံ3000ကျော်လို့တဲ့ကအများစုကတော့နေရာရင်းတွေကိုပြန်နေကြပြီဖြစ်ပါတယ်
။သူစိတ်ချလို့ပြန်တာပေါ့စိတ်မချဘူးဆိုရင်သူတို့ပဲပြန်ရဲနေသူတို့ကျွန်တော်တားထားလို့လည်းမရဘူး။သူတို့ဒီမိသားစုတွေအားလုံးကခုနကပြောလို့ကိုယ့်ရဲ့ဟိုနေရရွာတွေမှာကိုယ်ပြန်မယ်ပြန်ပြီးကိုယ့်အလုပ်တွေကိုပြန်လုပ်ရမယ်။နောက်ကကလေးတွေကြောင်းတက်ကြမယ်။စသဖြင့်ကိုယ့်ရဲ့ရွာကိုအားလုံးကဒါကိုပြန်ကြပါလေအားလုံး။နော်ပြန်နေဆိုလည်းခုနလိုပေါ့သူစိတ်ထဲမှာဒါလုံကြီးဖိတ်ချမှုရှိရဆိုတော့ပြန်လာကျွန်တော်တို့ဘက်ကတော့ခုနပြောလုံကြုံရေးအနေနဲ့ဒါလုံကြုံရေးရဲကင်းနေနောက်ခုနပြောလို့ဒီ25ကင်းလောက်ကိုထပ်ပြီးတိုးချဲ့ပြီးတော့တော့ကြိုးရည်မှာချပေးထားပါတယ်နောက်တစ်ခါလုံကြုံရေးနဲ့ပတ်သက်တော့လှည့်ကင်းနေအဲနောက်ခုနပြောတဲ့ဒီနော်ဒီဟိုဘာပေါ့လှည့်ကင်းနေပေါ့လှည့်ကင်းနေနဲ့ကြိုးရည်ကိုလည်းတတ်ပြီးတော့ဒါလုံကြုံရေးတွေဒါဆောင်ပေးထားပါတယ
်အကြံဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေတာအတွင်းမှာစားနပ်ရိက္ခာလုံကြုံမှုရှိနေစေဖြစ်တယ်လို့လုံကြုံရေးကိုလည်းတိုးမြှင့်ဆောင်ရွက်ထားတယ်လို့ရခိုင်အစိုးရကပြောပါတယ် အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းလူသားချင်းစာနာကူညီမှုဆိုင်ရာအထောက်အကူပေးသူတွေမောင်တော်ဒေသတွင်တွားရောက်ခွင့်မရဖြစ်နေခဲ့ပြီးဒီအပိုင်းအတွင်းမှာပဲကုလသမဂ္ဂကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မောင်တော်မြို့နယ်တွင်ကိုတွားရောက်ဖို့လည်းရှိနေပါတယ်ရှင်
မောင်တော်ဒေသလုံချုံရဲ့အခြေအနေကိုမတင်ငိထိုက်တင်ပြတော်ရပါရှင်ပြု VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ရင်တစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေများလာပါပြီဆိုကမှရွေးကောက်ပွဲရဲ့ရောက်ဖို့သတင်းတစ်ပတ်ပဲလိုတော့အချိန်မှာ Hillary Clinton ရဲ့အီးမေးလ်ပြဿနာပြန်ပေါ်လာပါတယ် Mrs. Clinton ကသူ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းတဲ့အချိန်မှာအလုံးနဲ့ပတ်သက်တဲ့ email တွေကိုသူ့ကိုယ်ပိုင်ဆာဗာကသတင်းသင်းအသုံးပြုခဲ့တာပါဒီကိစ္စကို FBI ကစုံစမ်းစစ်ဆေးတော့တရားဥပဒေကိုချိုးဖောက်မှုရှိခဲ့တယ်ဆိုရဲပါအထောက်ထားမှမတွေ့ရဘူးဆိုပြီးလွန်ခဲ့တဲ့လအနေငယ်ကပဲပြောခဲ့တဲ့ FBI ညွှန်ကြားရေးမှူးကပဲအခုဒီကိစ္စကိုပြန်စစ်ဆေးမှုလုပ်နေပြီလို့တောက်ကြနေကပြောသွားပြန်ပါတယ်ဒီလိုရွေးကောက်ပွဲကျင်းပဖို့ရက်သိက်ကတ်နေတဲ့အချိန်မှာအခုလိုထုတ်ဖော်ပြောကြတာဟာထူးခြားတဲ့လုပ်ရဖြစ်ပါတယ်ဒီမိုကရက်တွေနဲ့တချို့ Republican တွေကတော့ဒီလို FBI ကတောက်ကြနေကထုတ်ပြောသွားတာဟာမဲဆန္ဒရှင်တွေရဲ့မဲရွေးဆုံးဖြတ်ချက်ကိုသွားပြီးရိုက်ခတ်မှုဖြစ်စေနေတာကြောင့်အဲ့ဒီလိုလုပ်တာတရားနည်းလမ်းမကျဘူးလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပါမောက္ခ Richard Painter ကို VOA ကမေးမြန်းချပါတယ်။ Mr. Painter ဟာ Republican သမ္မတ George W. Bush လက်ထက်မှာအစိုးရအဖွဲ့အတွင်းအိမ်မြူတော်ကျင့်ထုံးဆိုင်ရာရှေ့နေဖြစ်တာဝန်ထမ်းခဲ့သူဖြစ်ပါတယ်။ Salatisa ဟုတ်ကဲ့သတင်းလောကမှာအေသနာကျော်ကပြောပြပေးပါမယ်ရှင်။
In my experience, which is 3 decades, no reasonable prosecutor would bring this case.
Democrat သမရလောင် Hillary Clinton ရဲ့လက်ထောက်တူဖြစ်သူ Huma Abedin ရဲ့ computer မှာတွေ့ရတဲ့ email တွေကိုပြည်အောင်စုဘဟုထောက်လှမ်းရေးဗျူရို FBI ကစစ်ဆေးကြည့်နေတယ်ဆိုတဲ့စာတစောင်းကို FBI Director James Comey ကလွှတ်တော်စီပေးပို့ခဲ့တာပါ Mrs. Clinton လက်ထောက်ရဲ့ခမွန်းဖြစ်သူကတော့လိမ်မိုင်းဆိုင်ရာမတော်တရော်ပြုမှုမှုနဲ့စုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်ဒါမဲ့လည်း FBI အကြီးအကဲကော်မီရဲ့ဆာကအစိုးရအရာရှိတွေအနေနဲ့သူတို့ရဲ့အခွင့်အာဏာကိုအသုံးပြုပြီးတော့ရွေးကောက်ပွဲကိုမလွှဲမှုရလို့တားမြစ်ထားတဲ့ Hatch ဥပဒေကိုချိုးဖောက်ရရနေတယ်လို့ဥပဒေရေးရာကျွမ်းကျင်သူ Richard Painter ကပြောပါတယ်
။ If he made a promise to make an exception in this instance, a promise to update Congress on everything he knew about Secretary Clinton, he made a promise.
ဒီကိစ္စမှာမသူကဒါကိုထူးခြားခြားခွင့်ပြုချက်ပေးပြီးဝန်ကြီးကလင်တန်နဲ့ပတ်သက်လို့တည်သည်မလွှတ်တော်ကိုတင်ပြဖို့ဂရီးပြုထားတဲ့ဆိုရင်အဲ့ဒီလိုဂရီးပေးထားတာက Hatch ဥပဒေနဲ့သွားညီစွန့်နေပါတယ်။ဒါပေမဲ့ဝန်ကြီးကလင်တန်နဲ့ပတ်သက်ပြီးတော့သူ့မှာပြောစရာနောက်ထပ်ဘာအချက်လက်မှမရှိပါဘူး။အခုဖြစ်တာကဝန်ကြီးကလင်တန်ရဲ့နိုင်ငံခြားရေးဌာနမှာလူလုပ်ခဲ့တဲ့အမျိုးသမီးရဲ့ကွန်ပျူတာအဲ့ဒီအမျိုးသမီးရဲ့ယောက်ျားကအသက်မပြည့်တဲ့မင်းကလေးနဲ့တယ်လီဖုန်းကတဆင့်လိမ်မန်းဆိုင်ရာဆက်ဆံမှုတွေလုပ်ခဲ့တယ်ဒါပါပဲ။
ဒီစုံစမ်းစစ်ဆေးမှုဟာ Mrs. Clinton ရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်ကြံရွယ်ပြီးတော့ Republican အမတ်တွေလှုပ်ဆောင်တဲ့ပုံရတယ်လို့ Mr. Painter က VOA ကိုပြောပါတယ
်။ This is an election in which they themselves are running for office, running on a ticket with a very weak presidential candidate, very controversial presidential candidate.
ဒီရွေးကောက်ပွဲမှာသူတို့ကိုယ်တိုင်ကဝင်ပြိုင်နေတာလေ။သူတို့ရဲ့သမရလောင်းကလုံးဝအားရစရာမရှိပါဘူး။သူနဲ့ပတ်သက်ပြီးတော့အငင်းခုန်ဖြစ်စရာတွေကအများကြီး။ကျွန်တော်လဲ Republican တယောက်ပါပဲ။ Party ဘက်ကကြည့်ပြီးတော့ကျွန်တော်လဲဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးစိတ်ပူတာပါပဲ။ဒါပေမဲ့ဒီလိုဖြစ်အောင်နေတော့အောက်လွှတ်တော်အနေနဲ့ FBI ကိုအသုံးချပြီးတော့တစ်ဖက်ပါတီကိုတိုက်လို့မရပါဘူး
။အခု FBI လုံးတလို့သာခွင့်ပြုထားမယ်ဆိုရင် Republican သမ္မတလောင် Donald Trump နဲ့ Russia ကကွန်ပျူတာထိုးနှက်သူတွေကြားမှာရှိထားနိုင်တဲ့ဆက်သွယ်မှုတွေအကြောင်းကိုလဲလွှတ်တော်တွေက Democrat အမတ်တွေမေးပိုင်ခွင့်ရှိတယ်။ပြီးတော့သူတို့သိရတဲ့အချက်လက်တွေကိုလူမှုကွန်ရက်အစာမျက်နှာတွေပေါ်မှာတင်နိုင်တယ်လို့သူကပြောပါရယ်။အိမ်မြူတော်ကလည်းတင်းလာနေမှာပြောသွားတာက FBI နဲ့တရားရေးဝန်ကြီးဌာနတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမိန့်ပေးတဲ့အခွင့်အာဏာရှိပေမဲ့လည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းအရာတစ်ခုကိုအများပြည်သူသိအောင်လို့ကြေညာတာမျိုးကထုံးစံမရှိဘူးလို့ဆိုပါတယ်။အိမ်မြူတော်ပြောခွင့်ရသူ Josh Arnes က
It's important in the mind of the president that those authorities are tempered by an adherence to long-standing tradition.and practice and norms
တို့စုံစမ်းစစ်ဆေးနေတာမှာတွေ့ရတဲ့အချက်လက်ကိုအများပြည်သူကိုမထုတ်ပြန်ရဘူးလို့တားမြစ်သတ်မှတ်ထားတဲ့အစဉ်အလာစီးမြင်စည်းကမ်းတွေကိုအဲ့ဒီအာဏာပိုင်တွေချိုးဖောက်တယ်ဆိုတဲ့အချက်ဟာသမရအတွက်သတိထားရမယ့်အရေးကြီးကိစ္စဖြစ်ပါတယ
်အခုလိုမျိုး FBI ရဲ့လှုပ်ဆောင်ချက်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲရလဒ်ကိုတွားပြီးတော့ထိခိုက်မှုရှိမလားတက်အပ်မပြောနိုင်ပေမဲ့ Republican သမရလောင်း Donald Trump နဲ့သူ့ကိုထောက်ခံသူတွေအတွက်မျှော်လင့်ချက်တွေပြင်ပြီးရှင်သန်လာစေတာကတော့သိကြပါတယ်ရှင်
မအေးတနာကြောင့်တင်ပြတော်ရပါရှင်ခုတော့တော်ရိုင်းတရိတ်ဆန်ဆောင်ရှောက်ရည်တည်င်းဖက်အလက်ပေးရအောင်ပါ CITES လို့အတူကောက်ခေါ်တဲ့ကမ္ဘာမှာအကြီးဆုံးတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးစာချုပ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့မကြသေးခင်ကပဲညီလာခံတရက်ကျင်းပခဲ့ရမှာစင်ဆွဲနဲ့ကြန့်ချိုတွေတရားဝင်ရောင်းချခွင့်ပြုရေးအဆိုပြုချက်ကိုပယ်ချလိုက်ပါတယ်။အဆိုပြုသူတွေနဲ့အဆိုကိုပယ်ချသူတွေနှစ်ဖက်အပြန်အလှန်ညှဉ်းခုန်ခဲ့ကြသလိုပဲဒီပြဿနာကထင်ထားတာထက်လေးနဲ့ရှုပ်ထွေးလာတယ်လို့သုံးသပ်သူတွေကဆိုပါတယ်။ VOA သတင်းထောက် Anita Powell's သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှာဘာတော်ရင်တရိတ်ဆန်တဲ့တစ်ပင်မျိုးတွေတရားမဝင်ကူးသန်းရောင်းဝယ်မှုဒါစီရဲ့စာချုပ်အဖွဲ့ဝင်နိုင်ငံတွေတောင်အာဖရိကနိုင်ငံဂျိုဟန်စနဘတ်မြို့ကြီးမှာကျင်းပတဲ့ဒီညီလာခံကြီးမှာစင်စွယ်နဲ့ကြန့်ကြိုတရားဝင်ရောင်းချသင့်မသင့်ပြဿနာကကြီးစိုးထားခဲ့ပါတယ်။စင်ဘာဘွေနဲ့ဆွာဇီလန်ပါဝင်ကမ္ဘာပေါ်မှာဆင်တဲ့ကြန့်တွေအများဆုံးရှိတဲ့နိုင်ငံတွေဘက်ကဒီတားမြစ်ထားတဲ့တရိတ်ဆန်စိတ်ပိုင်းတွေတရားဝင်ရောင်းချခွင့်ဖွင့်ပေးခြင်းအပြင်ဒီရှာဘာတရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအတွက်အထောက်အကူပြုမယ်လို့ဆိုပါတယ်။ဒီဆိုပြချက်ကိုအတိုက်ခံလုပ်ခဲ့မှုကတော့သိတာပါပဲဒီညီလာခံအစမှာပဲအခုလိုဆက်ကျင်ဆန္ဒပြသူတွေရပေါင်းများစွာကဒီချစ်စရာတဘာဝတရိတ်ဆန်ကြီးတွေကိုကာကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဆင်နဲ့ကြန့်ဆိုင်ရာကျွမ်းကျင်သူတောင်မလီကန်ကဒီကိစ္စမှာချစ်ခင်ကျင်နာမှုကသိအေးမပါဘူးငွေကြေးကပိုအေးပါတယ်ထရက်ဖစ်လို့တကောက်ခေါ်တဲ့တော်ရဲတရိတ်ဆန်ရောင်းဝယ်မှုစောင့်ကြည့်ရေးသူ့အဖွဲ့အနေနဲ့ဒီဆိုပြချက်ကိုအများစုနဲ့အတူကန့်ကွက်ခဲ့ပေမဲ့အစိုးပြုသူတွေဘက်ကငွေချေးခက်ခဲကိုလည်းနားလည်တယ်လို့ဆိုပါတယ်သူက
But we are entirely sympathetic to
the ဒါပေမဲ့ Swaziland နိုင်ငံအနေနဲ့ဒီကနေ့ဘဏ္ဍာဝင်ငွေတက်နေဆုံးရအောင်လုပ်ဖို့ဆန္ဒရှိနေတာတွေကိုကျွန်တော်လုံးဝဆန္ဒမိပါတယ်ဒီမှာပြဿနာဖြစ်နေတာကတစ်ကမ္ဘာလုံးကအာဖရိကမှာကြန့်တွေနဲ့ဆင်းနေအမြဲလှလပပရှိနေရမယ်လို့ပြောလင့်ထားကြတယ်ဗျဒါပေမဲ့အဲ့ဒီလိုထိန်းသိမ်းမှုဘသူကငွေစိုက်ထုတ်ပေးမှလဲအခုလိုငွေစိုက်ထုတ်မပေးနိုင်တာအပြင်အာဖရိကတိုက်သားတွေသူနီးသူဟာနဲ့ဝင်ငွေရှာနေတဲ့အနေအထားကိုလည်းကျွန်တော်တို့ကသွားပိတ်ပင်လိုက်သေးတယ်။ဒီရင့်မြစ်တွေကိုရေရှည်တည်တန့်စွာထိန်းသိမ်းသုံးစွဲနိုင်မှုအတွက်ကုသံရောင်းဝယ်တာတွေအပန်းဖြေမဲလိုက်တာတွေအဲ့လိုမျိုးကိုလည်းတခြားနီးအနေနဲ့ခွင့်ပြုမပေးဘူးလေ။တကယ်တော့ဒီနိုင်ငံတွေမှာကငွေကြေးပြက်လက်နေတာဗျ
။တကယ်တော့ဒီထရိတ်ဆန်အရေးအတွက်ဟာလဲရှားပါလာနေရမှာတဘာဝထိန်းသိမ်းစောင့်ရှောက်ရေးနိုင်ငံတကာသက်မခကအာဖရိကဆင်ရည်အတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတသိန်းတသောင်းတထောင်ယောင်နေသွားတယ်။ဒါဟာပြီးခဲ့တဲ့25နှစ်အတွင်းမှာအဆိုးဆုံးလို့ဆိုပါတယ်။ဒီအဖွဲ့ကပဲကြန့်ရဖို့တရားမဝင်အမဲလိုက်မှုဟာလည်းအခု6နှစ်ဆက်တိုက်ဆက်ပြီးမြင့်မားလာနေတယ်လို့ထောက်ပြလိုက်ပါတယ်။နိုင်ငံတကာထရိတ်ဆန်ကာကွယ်ရေးအဖွဲ့ဥက္ကဋ္ဌဂျန်ခရီမာကအခုလိုကြန့်တဲ့ဆင်တွေကူးတန်းရောက်ဝယ်မှုကိုကန့်ကွက်ရတာကလူသားရဲ့ကိုယ်ကျင်တရားစံထားမှုတွေကြောင့်လို့ဆိုပါတယ
် Human beings have to find a way to live alongside
လူသားတွေအနေနဲ့တခြားသက်ရှိတွေနဲ့ရှင်တွဲနေထိုင်နိုင်အောင်နီးလန်းရှာရမှာပါဒီသက်ရှိတွေကကျမတို့နေထိုင်တဲ့ကမ္ဘာကြီးမှာအတူရှင်သန်နေတာမို့သူတို့ကိုလေးစားရမယ်ထိန်းသိမ်းပေးရမယ်သူတို့ရှင်သန်ဖို့အတွက်နေရာရှိအောင်အတက်နိုင်ဆုံးဖန်တီးပေးရမှာရှင်တရိတ်ဆန်တွေရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေရဖို့သူတို့ကိုမတရားအလွဲသုံးစားလုပ်နေတာကိုကျမတို့လိုက်သဘောတူမပေးနိုင်ပါဘူး။ညီလာခံမှာတစ်တော်ထိန်လုံုံရေးအရာရှိတွေလို့လူတွေစီကထုတ်ပြောကြတာတွေကြားရတာကတကယ်ကိုစိတ်ထိခိုက်ဖို့ကောင်းပါတယ်။ဒီတရိတ်ဆန်တွေကိုမျိုးတုံးအောင်လုပ်နေကြတယ်လေ
။တောင်အာဖရိကအခြေစိုက်ကြန့်ရှင်တန်ရေးအဖွဲ့ကတက်တက်လို့စားတဲ့တန်ယာဂျက်ကော့ပ်ဆန်ကသူမအဖွဲ့အနေနဲ့ကြန့်ကြိုရောင်းပြီးရတဲ့ရန်ပုံငွေနဲ့ကြံထိန်သိမ်းရေးလုပ်နေတယ်လို့ဆိုပါတယ်သူက
Our feeling is that Rhinohorn is a sustainable product
ကြံကြိုဆိုတာကြံစီကနေစာနာစိတ်နဲ့အနာတရမဖြစ်စေဘဲနဲ့ရေရှည်ထုတ်ယူသွားနိုင်တဲ့ပစ္စည်းတစ်မျိုးဖြစ်ပါတယ်ကြံကိုနားကျင်အောင်ဘလို့မှဒုက္ခမပေးပါဘူး Now ကြံကြိုဟာတစ်နှစ်ကို2ကီလိုဂရမ်ပြန်ထွက်လာတတ်တယ်ဆိုတဲ့အချက်လက်မှန်ပုံမှာမူတည်ပြီးတော့ပေါ့လေကျမတို့တကယ်ခံစားမိတာကတော့တရားမဝင်အမဲလိုက်တာတွေကိုဖြည့်ရှင်းမှုအတွေ့ဒီဟာဘေးကျန်နံကျဖြစ်နေမယ့်အစားဒီအကျက်တဲကိုဖြည့်ရှင်းဖို့ရေရှည်လဲခံမဲ့တရိတ်ဆန်ထိန်းသိမ်းရေးအပေါ်မှာအခြေခံတဲ့အဖြေတစ်ခုကရှိပြီးသားဖြစ်ပါတယ
်ဆင်းတဲ့ကြံ့ဆိုင်ရာကျွမ်းကျင်သူမယ်လီကန်ကတော့အားလုံးသဘောတူထားတာကတော့ဒီ CITES စာချုပ်အဖွဲ့ညီလာခံတိုင်းမှာဒီတရိတ်ဆန်နှစ်မျိုးကဘာပေါ်မှာရှိနေတဲ့ဒီကိစ္စကိုဆက်ဆွေးနွေးကြဖို့ပါလို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြတော်တော်ပါရှင် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25တို့ကနေည10နာရီအထိဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင်
ဒီမိုကရက်တွေအတွက်တော့ဒီကိစ္စကအံ့အားသင့်စရာမယုံနိုင်စရာပါ ဟီလာရီကလင်တန်ကအခုလိုပြောပါတယ
် It's pretty strange to put something like that out with such little information
ဒီကဘယ်မတိုင်ခင်လေးမှာမှဒီလောက်သတင်းအချက်အလက်နည်းနည်းလေးနဲ့အဲ့ဒီကိစ္စကိုပြောလာတာအတော်လေးကိုထူးဆန်းပါတယ
်သူရဲ့ဒုတိယသမ္မတလောင်းဖြစ်သူတင်ကိန်းကလည
်း It's just extremely puzzling I just have no way of understanding
တိတ်ကိုဇဝေဇဝါဖြစ်စရာပါဒီလောက်ရက်တွေကိုကျွန်တော်ဘလို့မှနားမလည်နိုင်ပါဘူးတကယ်ကိုပဲမကြုံဘူးတဲ့ဖြစ်ရက်ပ
ါ Republican တွေအတွက်ကတော့ Clinton ကိုတိုက်ခိုက်နေတဲ့အဓိကကိစ္စကိုထပ်ပြီးထိုးနှက်ဖို့အခွင့်အလမ်းပါ Clinton ရဲ့ပြိုင်ဘက် Donald Trump ကဒီအခွင့်အလမ်းကိုလက်လွတ်မခံပါဘူ
း A vote for Hillary is a vote to surrender our government to public corruption graft
Hillary ကိုမဲပေးတာဟာဆိုရအကျင့်ပြက်ချာစားတာလက်ပေးလက်ယူတာကျွန်တော်တို့အခြေခံဥပဒေအသက်ဝင်မှုကိုချိန်ချောက်တဲ့ဆွေမျိုးစုကောင်းစားရေးဝါဒကျင့်သုံးတာတွေပေါ်အလျှော့ပေးလိုက်တယ်လို့ဖြစ်သွားပါလိမ့်မယ်
။ Trump ရဲ့မဲဆွယ်စည်းရုံးအဖွဲ့မန်နေဂျာ Kellyanne Conway ကလည်း Trump လေတံနဲ့လိုက်ပြောပါတယ်
။ He just sees that there's this constant cloud of corruption that follows Hillary Clinton around and for the FBI to make
it ချာဆမှုက Hillary Clinton ကိုအရေးမဲကြီးလို့လိုက်နေတာပါ။ရွေးကောက်ပွဲလုပ်ဖို့၁၇ရက်အလိုမှာမှFBI ကအခုလိုထူးထူးခြားခြားလှုပ်တာဟာတခုခုရှိနေလို့ပဲဖြစ်ရပါမယ်
။အခုနောက်ဆုံးအီးမေးလ်တွေကိုကလင်တန်ရဲ့ထိတ်တန်းလက်ထောက်ဒူးရဲ့ခင်မောဟောင်းအပေါ် FBI ကစုံစမ်းစစ်ဆေးနေတဲ့တရားကိစ္စကနေပေါ်လာတာပါ။ဒီအီးမေးလ်တွေတွေ့လာတာနဲ့ဒါကို FBI ကစမ်းစစ်မယ်ဆိုတာ FBI ညွှန်ကြားရေးမှူး James Comey ကလွှတ်တော်မှတ်တွေကိုပြီးခဲ့တဲ့တောက်ကြနေ့ကပဲအကြောင်းကြားခဲ့တာပါ။အဲဒီမှာရင်ဒီမိုကရက်တွေအကြီးအကျယ်မကြင်မနက်ဖြစ်ကြတာပါပဲ။ဒီထဲကလင်တန်ရဲ့ဒူးသမ္မတလောင်း Tim Kaine ကတော့ထိတ်ဆုံးကပါပါတယ်။
That happens close to an election which is in violation of normal justice department protocol and it involves
ရွေးကောက်ပွဲကတ်နေချိန်မှာဖြစ်လာတာဟာတရားရေးဌာနရဲ့ပုံမှန်လုံထုံးလုံနည်းကိုချိုးဖောက်တာပါဒါအပြင်လုံနေစေစုံစမ်းစစ်ဆေးမှုပါနေတာကလည်းချိုးဖောက်တာပါပဲအခုအထိကျွန်တော်တို့သိထားသလောက်ညွှန်ကြားမှုခုံပြီးဟာအဲ့ဒီအီးမေးလ်တွေမှာပါတဲ့အကြောင်းအရာကိုဘာမှမသိပါဘူးအဲ့ဒါတွေဟာ Hillary C ပို့တာဒါမှမဟုတ်သူကပို့တာလားဆိုတာမသိပါဘူးဆိုတော့ဒါကအနှောက်ယှက်တစ်ခုပါ
ဒီမိုကရက်တွေရဲ့အခုဝေဖန်ချက်တွေကပြီးခဲ့တဲ့ဇူလိုင်လကနေပြောင်းပြန်ပါ။အဲ့ဒီတုန်းကတော့ကလင်တန်ကကိုပိုင်အီးမေးလ်ဆာဗာသုံးခဲ့တဲ့ကိစ္စရာဇဝတ်ကြောင်းအရာအရေးယူဖို့မတွေ့ဘူးလို့ခွန်မေးကပြောခဲ့တဲ့ပေါ်ဒီမိုကရက်တွေချီးကျူးခဲ့ကြတာပါ။ Republican တွေကတော့ FBI ကအခုလိုမျိုးထူးထူးခြားခြားလှုပ်လာတာကြောင့်ဒီအီးမေးလ်အစ်စ်တွေမှာအရေးကြီးတဲ့တစ်ခုခုတေချာပေါက်ပါနေရမယ်လို့ပြောနေကြပါတယ်။ Republican အောက်လွှတ်တော်အမတ် Bob Goodlatte က
We don't know what the basis was for Mr. Comey making the decision. We do know they know something.
Mr. Comey ဒီဆုံးဖြတ်ချက်ကိုချတာမှာဘာကိုအခြေခံလဲဆိုတာကျွန်တော်မသိပါဘူး။ email တွေမှာတခုခုပါနေတယ်ဆိုတာသူတို့သိတယ်ဆိုတာတော့ကျွန်တော်တို့သိပါတယ်
။နိုင်ငံတော်အမေရိကန်နိုင်ငံသားတန်ပေါင်းများစွာကြိုတင်မဲတွေပေးနေကြပါပြီ။ FBI ရဲ့အခုကြေညာချက်ကမဲပေးသူတွေပေါ်ဘယ်လိုတက်ရောက်မဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့တောက်ကြနေမှာ FBI ကမကြေညာခင်ကတည်းကကလင်တန်နဲ့ထရမ့်တို့အကြားအကြိတ်အနယ်ဖြစ်နေတယ်ဆိုတာလူထုစစ်တမ်းတွေကပြနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမှတင်ငေးထိုင်တဲ့အသူကိုသားညွတ်ဦးစီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းကိုနားဆင်နိုင်ကြပါပြီရှင်
မင်္ဂလာပါခင်ဗျာဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မောင်းတော်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ကင်တွင်မှုနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးမှာဖြစ်ပါတယ် မြန်မာနိုင်ငံအနောက်ချန်ဒီမောင်းတော်မြို့နယ်တွင်လူညွေးတပ်ဖွဲ့စခန်းသုံးခုကိုအောက်တိုဘာလ9ရက်နေ့တုန်းကအကြမ်းဖက်တိုက်ခတ်ခံပြီးတဲ့နောက်မှာဒေသတွင်းမှာရီးပေါ်ချင်းတွေတတ်မှတ်ပြီးတော့ဒီအကြမ်းဖက်တိုက်ခိုက်သူတွေကိုစစ်ဆင်ရေးတွေဆောင်ရွက်ခဲ့ပါတယ်။ဒါလို့စစ်ဆင်ရေးတွေအတွင်းမှာဒေသခံရဲတပ်တွေဘက်မှလူခွင်ချိုးဖောက်မှုတွေနောက်ရွာမီးရှို့မှုတွေဖြစ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနိုင်ငံတကာမှာထွက်ပေါ်လာပါတယ်။ဒါကြောင့်မို့မောင်းနှောရေးနဲ့ပတ်သက်ပြီးတော့ energy အစိုးရရဲ့ကင်တွယ်မှုဟာဘလောက်ထိပွင့်လင်းမြင်သာမှုရှိသလဲတကယ်ပဲသူတို့ဆွဆွဲကြတယ်လို့လူခွင်ချိုးဖောက်မှုတွေရှိနေပါသလားဒါကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်။ANP ရခိုင်အမျိုးသားပါတီကဦးထွန်းအောင်ကျော်ရှိပါတယ်နောက်တူကတော့ဒီ American Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်အရင်ဘူးဒီတောင်လွှတ်တော်အမတ်ဖြစ်ခဲ့တဲ့ဦးရွှေမောင်ဖြစ်ပါတယ်ဦးရွှေမောင်ကတော့လက်ရှိအဖြစ် Washington DC မှာပါအခု Washington DC မြန်မာတန်ယုံရှိမှာဒီသူတို့ဆန္ဒပြပွဲမှာဦးဆောင်ပါဝင်နေပါတယ်သူဒီဆန္ဒပြပွဲမှာပဲတရားရှိနေပါတယ်နောက်တူကတော့သတင်းစာဆရာစီသူအောင်မြင့်သူတို့ကိုတုံးကိုဖိတ်ခေါ်ထားပါတယ်ခင်ဗျလက်ရှိအဖြစ်လေးလိုက်ပေါ်မှာဦးထွန်းအောင်ကျော်ရှိပါတယ်ဦးစီသူအောင်မြင့်ရှိပါတယ်ခင်ဗျာကျွန်တော်ဦးထွန်းအောင်ကျော်ကိုအရင်မေးလိုက်ချင်ပါတယ်ဦးထွန်းအောင်ကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ခုနကျွန်တော်ပြောသွားသလိုပေါ့နိုင်ငံတကာမှာဒီ HRW အပါအဝင်ဒီဆွဆွဲချက်တွေထွက်ပေါ်နေပါတယ်အခုအစိုးရရဲ့ကိုင်းကြဆောင်မှုမှာလူခွင်ချိုးဖောက်မှုတွေရှိတယ်ရွာမီးရှို့မှုတွေဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေဖြစ်နေပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ပေါ့ဦးထွန်းအောင်ကျော်တို့သိထားသလောက်ဘလောက်ထိမှန်ဒါကဘလောက်ထိခိုင်မာမှုရှိမရှိပြောပြပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဒီရခိုင်မျိုးသားပါတီအနေနဲ့ကျွန်တော်တို့မှာမျိုးနယ်ဒီမှာကျွန်တော်တို့ပါတီရဲ့မျိုးနယ်အဖွဲ့ကြီးရှိပါတယ်မျိုးနယ်ပါတီကြီးရှိပါတယ်အဲ့ဒီတော့ကျွန်တော်တို့ကပူးတိတော်နဲ့မောင်တော်ကကျွန်တော်တို့ရခိုင်မျိုးသားပါတီအဖွဲ့အစည်းတွေနဲ့အမြဲတမ်းကျွန်တော်တို့ဆက်ဆက်ပြီးတော့ဒီသတင်းတွေကိုမေးမြန်းနေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရခိုင်မျိုးသားပါတီကရခိုင်မျိုးသားတွေရဲ့အကျိုးစီးပွားနဲ့ရခိုင်မျိုးသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအခြေခံပြီးတော့အမျိုးသားရေးအခြေခံတဲ့ဟိုနိုင်ငံရေးပါတီတစ်ခုဖြစ်ပြီးအားလျော်စွာမွန်တော့ဒီဘက်မှာရှိနေတဲ့ကျွန်တော်တို့ရခိုင်မျိုးသားတွေဟာအကျဉ်းချင်းအခါခါပဲအဲ့ဒီလိုပဋိပက္ခတွေဖြစ်ခဲ့တယ်အသက်တွေဆုံးရှုံးခဲ့တယ်ဥအိမ်တွေဆုံးရှုံးခဲ့တဲ့အတွက်ကျွန်တော်တို့ကသက်ဆိုင်ရာတွေကိုလည်းကျွန်တော်တို့အကျဉ်းချင်းခါခါတင်ပြခဲ့ပြီးလူချုံရေးကိုကျွန်တော်တို့အားမရပါဘူးဆိုပြီးတော့ကျွန်တော်တို့တင်ပြခဲ့ပါတယ်ဒါပေမဲ့ဘလို့အကြောင်းကြောင်းတွေကြောင့်တော့ကျွန်တော်မသိဘူးကျွန်တော်တို့ရခိုင်လူမျိုးတွေတင်ပြတဲ့လူချုံရေးအစီအမံတွေကိုကျွန်တော်တို့ဒီနေ့ချက်ထိကျင့်နေတော့အောင်ကျွန်တော်တို့မရဘူးအဲ့ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းဒီအဖွဲ့တွေနဲ့ကျွန်တော်တို့မင်းများစုံစမ်းတဲ့အခါအခုဖြစ်သွားတဲ့ကိစ္စဟာနံပါတ်1အနေနဲ့ကျွန်တော်ပြောချင်တာကနိုင်ငံတော်ရဲ့အချုပ်အခြာအာဏာနဲ့ဒါပြည်ထောင်စုကြီးရဲ့အရေးကိုထိခိုက်တဲ့ဒါဟိုဒီပါမှုတစ်ခုလို့ကျွန်တော်တို့ကပြောချင်ပါတယ်အဲ့ဒါကြောင့်ဒီကိစ္စဟာနိုင်ငံတော်တစ်ခုလုံးရဲ့ဆက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ရဲအဖွဲ့မှရောတပ်မတော်ပုံမှရောတာဝန်ရှိတာတည်းလို့မြင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အထူးကြည်ပြောပြချင်တာကမော်တော်ဒီကမှဒီအခု online နေမှာရောဒါ Facebook ဒီမှာရောတင်နေတဲ့ကိစ္စမျိုးကျွန်တော်တို့ကအဲ့ဒီလိုတင်နေတဲ့ကိစ္စကိုကျွန်တော်အနေနဲ့ကတော့လက်မခံနိုင်ဘူးခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံဟာပြည်တွင်းစစ်အနည်းဒီလွတ်လပ်ရကြတဲ့ကဖြစ်နေတဲ့ဟိုပြည်တွင်းစစ်ရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အဲ့ဒီလိုဖြစ်နေတဲ့ဒိဋ္ဌမှာတိုင်းမဒေသတွေမှာတိုက်ပွဲတွေဒီနည်းချက်ဖြစ်လဲပြင်းပြင်းထန်ထန်တွေဖြစ်တုံးပဲဒါပေမဲ့တိုင်းမဒေသတွေမှာတပ်မတော်ရဲ့တိုက်ပွဲနဲ့စစ်ဆင်ရေးတွေဟာအင်မတန်ပြင်းထန်တဲ့ဟိုကချင်မှာဆိုလို့ရှိရင်လင်းရင်တော့ဘုံကျတဲ့အဆင့်မှာဒါပေမဲ့အခုကျွန်တော်တို့ခန္ဓာချုပ်တင်တဲ့ကိစ္စကလေးကိုဝင်းစီးပြီးတော့လက်လက်ပေါ်မြောက်များစွာနဲ့ကြည်ခံမောက်ပေါင်းနဲ့ရှိပြပါသွားတဲ့လူအသက်တွေဆုံးရှုံးတယ်ဒါပေမဲ့ဒီနေ့ကျဲပွဲနဲ့တပ်မတော်ကအင်မတန်နူးညံ့ပြုတ်ပြုံးစွာခြံတွယ်နေတယ်လို့ကျွန်တော်အနေနဲ့အဲ့ဒီလိုခံစားရပါတယ်ပဋိကြီးစွာထားနေတယ်လို့ကျွန်တော်တို့ခံစားရပါတယ်ဘာလို့လဲဆိုတော့ဒီမော်လဲဒီကမှဖြစ်တဲ့ကိစ္စတွေဟာအင်မတန်စံပေးတကြနဲ့နောက်ွယ်ကနေအမှန်ကြီးမာတဲ့ဟိုအကြံစီကြောင့်ပေါ်ပေါက်လာတဲ့နိုင်ငံတော်ကလည်းသတိကျညာပြီးနိုင်ငံခြားအဖွဲ့အစည်းတွေပါတယ်ငွေကြေးထောက်ပံ့မှုတွေရတယ်အဲ့ဒီလိုပန်ပုတ်မှုတွေဖြစ်လာတဲ့အချိန်မှာဒါနိုင်ငံတော်ရဲ့ကိစ္စတဲ့အတွက်ကျွန်တော်တို့ကတော့ပါသွားတဲ့လက်နက်တွေအတွက်ကြောင့်ရောကျူးလွန်နေတဲ့လူတွေကိုခက်စီရမယ့်ဖို့အတွက်ကြောင့်ရောဘာလို့ဆိုတော့ကျွန်တော်တို့မော်ဒယ်ဒီကမှာကျွန်တော်တို့ရခိုင်တန်းတိုင်းရင်မှာနှိယခိုင်နှုံးလောက်ပဲရှိပါတယ်
ခင်ဗျာ
သူတို့ရဲ့အသက်အိုးစီးလို့ကျွန်တော်တို့အင်မတန်စိုးရိမ်ပါတယ်အဲ့ဒါကြောင့်အများဆုံးနေပါသွားတဲ့လက်နက်တွေ
Okay.
Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay, kuna utong jo pyo dae the ma le shi di lou nyu tat phwe ri ga yakai kaisa ma tor tor le nu nyae pyo pyo myaw ne kai twe ni ya lu tu pyo twa ba le khmyar u shwe maung no a ni ne blaw thi ti tha le nangai da ga swa swa ni lo lu khuin chou phaw mu ri shi de ywa mi shou mu ri phit de so da go blaw thi a kai ma a chat le ri ya tha ba le
chanaw lo ga khu yakai tin ne maung do myo ma october la 9 ye ne phit sin phit phit naw pa ya ne sa pi lo ကျွန်တော်တို့ဒီမြန်မာတပ်မတော်နေကြားဆောင်ရေးအပါအဝင်တော့အခြားတချို့ဒီလိုရခိုင်လူငယ်တွေကပါပူပေါင်းပြီးတော့ကျွန်တော်အဲ့ဒီဒေသမှာရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေကိုမတင်ချင်းတယ်ရိုဟင်ဂျာယွာတွေကိုမိရှို့တယ်ခလေးသူငယ်တွေကိုတတ်ဖြတ်တယ်နောက်တကအသက်ကြီးတာငယ်တာမရွေးဘဲနဲ့ဒီလူတွေကအချမ်းပတ်တက်ခတ်မှုမှာပါပါတယ်ဆိုတော့ဆွတ်ဆွတ်ချင်းနဲ့ရလဇက်ဖြစ်တယ်တရားဥပဒေအရစီရင်ခြင်းနဲ့သူတို့ကမလုပ်ဘူးတရားရုံးကိုလည်းမပို့ဘူးဆိုတော့အဲ့တော့အခုနိုင်ငံတကာကနေကျွန်တော်တို့ကဒီဆွဆွေတွေ Facebook မှာပါတယ်ဆိုတာကဒါတပိုင်းသို့တော့ကျွန်တော်တို့ကလည်းကျွန်တော်လည်းဒါပြည်သူ့လူတော်ကိုယ်စားလှယ်ဟောင်းကြီးဖြစ်တဲ့အတွက်အဲ့ဒီအောက်တိုဘာလ10ရက်ကနေစပြီးမှဒီနေ့မနေ့ထိပဲကျွန်တော်စီမှာတောက်လျှောက်ဖုန်းတွေလာတယ်ကျွန်တော်တို့ဓာတ်ပုံတွေပို့ပေးတယ်ဗီဒီယိုတွေပို့ပေးတယ်အဲ့ဒါတွေကလုံးဝမှန်ကန်ပါတယ
်ဟုတ်ကဲ့
ခုမှမတို့အမားတွေမရှိပါဘူးကျွန်တော်တို့ကဒီဘယ်လိုပြောမလဲအခုကဒီခုနဦးထွန်းကျော်ပြောလို့ကျွန်တော်ဒီမြန်မာတက်မတော်ကနေလုံချင်းတက်ဖက်ကနေကျွန်တော်ပြောင်းရွှန်းစွာကင်တည်တယ်ဆိုတာကဒါလုံးဝမမှန်ပါဘူ
းအာနာပိုင်ဒီဘက်ကပြောတဲ့အထက်မှာဟုတ်ကဲ့ဥရှိမောင
်ပြောတော့ clearance operation ဒါမှကျွန်တော်ညီနာကတော့နေနေရှင်းလင်းရင်လုပ်နေတာမဟုတ်ပါဘူးရိုဟင်ဂျာရှင်းလင်းရင်ကိုသူတို့ကဒီအကြမ်းဖက်ဆိုတဲ့ကောင်းစီအောက်မှာကျွန်တော်နေနေရှင်းလင်းရင်ဆိုတဲ့ကောင်းစီအောက်မှာဒီအကြမ်းဖက်ပါတယ်ဆိုတဲ့ဆွတ်ဆွေးချက်နဲ့အကျွန်တော်ကတအားလုံးနေချက်ဖြစ်ပါတယ
်ဟုတ်ကဲ့ဦးရှိပါအောင်ကျွန်တော်တခုမေးချင်တယ
်50 60လောက်နင်းပန်းနင်းဆက်ခံရတယ်လို့အဲ့ဒါကိုကျတော့ကျွန်တော်ထည့်သွင်းမပြောဘဲနဲ့ကျွန်တော်လူတချို့ကမခံနိုင်ဘူး2012ကြေညာမှာကျွန်တော်မိဘတွေသူတို့ရဲ့သားသမီးတွေသူတို့ရဲ့ညီကိုတွေအသက်ခံရလို့သူတို့ကိုစိတ်မထိတ်နိုင်လို့လှုပ်ချင်တဲ့ဟာပဲရှိတယ်ဒါကြောင့်မလို့ကျွန်တော်ဒီကိစ္စကိုကျွန်တော်တို့ကဒီဇင်းမျိုးကိုမစားဘဲနဲ့အခုတစ်ဖက်ကပဲကျွန်တော်တို့ကဒီပါလဲဆိုတော့โอ้บาเนซอติดิยะไคตายินดาระเวซู้ยิ่งนี่เลยยะไคตายินดาริกะถั่วติยะเลยลูกเจนเราก็ပြောနေတာလေမှန်ကန်မှုမရှိပါဘူ
းဟုတ်ကဲ့ဥရှိမောင်ကျွန်တော်နည်းမေးချင်ပါတယ်ဥရှိမောင်ကြားရလားမသိခင်ဗျာ
ဒီလိုမျိုးနဲ့၅တော့ရှိတယ်ခင်ဗျာ
ဟုတ်ကဲ့ဥရှိမောင်ကျွန်တော်တစ်ချက်မေးချင်ပါတယ်အာနာပိုင်းနေဘက်ကပြောနေတာမီရှိုးတဲ့ကိစ္စတွေဘာတွေမှာဆိုရင်တက်ဆိုင်ရာဒေသခံမွတ်စလင်တွေကသူတို့ကသူတို့အိမ်နေမီရှိုးတဲ့အရင်ကလည်းဖြစ်ခဲ့မှုတဲ့အလားအလာတွေရှိတယ်လို့ပြောတာဆိုတာတွေရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့ရော
အရင်တုန်းကဖြစ်ပြောကျကဲလာပြောပြလာမဟုတ်ဘူးအရင်ကတည်းကလည်းအရင်ကတည်းကဒါမျိုးဇလန်းလို့တော့ပါနော်ကျွန်တော်တို့သိပါတယ်ကဘာပေါ်မှာခိုးအိမ်ကိုကိုရှိုးရလို့မရှိကျုံးပါမရှိပါဘူး2012တုန်းကလည်းကျွန်တော်တို့ကစစ်ပင်မှာနော်ရေးတွေကနေမီးရှို့ပြီးတော့အဲ့ဒါကအဲ့ဒီတုန်းကရခိုင်ပင်တွေဝင်ကျွတ်တာဝန်ယူထားတဲ့လူကဥလမောင်တွေကအားဒါကိုစလန်းတွေပဲပြန်ရှို့တာဆိုပြီးမှပြောခဲ့တယ်အခုလည်းငခုရမှာမနေ့ကပဲမီးတော့တနေ့ကမီးလောင်တယ်အဲ့တော့မီးလောင်တဲ့အချိန်မှာပဲကျွန်တော်ကိုဖုန်းဆက်ပြီးတော့ပြောတယ်။နော်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအခုမီးရှို့နေတယ်။သူတို့ကစောက်လို့အဲ့ဒီမှာမထွက်ရဘူးဆိုတော့ထွက်တာနဲ့တနက်ပြန်မှာဆိုလို့အဲ့ဒါကိုလည်းဘယ်လိုသတင်းထုတ်ပြန်လဲဆိုတော့ဟိုအားတဲ့ငခုရချေးရွာမှာမီးလောင်တာကိုတဲ့အခုပြောင်းမှလာပြီးမှမီးမကျိန်းဘူးတဲ့အခြားရွာကရွာသားတွေကိုခေါ်ပြီးတော့မင်းကြီးရပါတယ်ဆိုတော့ဇလန်းစိန်ပြီးတော့ရခိုင်ပြည်နယ်ဆိုတော့ထုတ်ပြန်နေပြန်။အဲ့တော့ကိုယ့်အိမ်ကိုမီးရှို့တယ်လို့ပြောတဲ့ဟာကြီးကျွန်တော်တို့ရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာလူမျိုးလူမျိုးတုတ်တင်ရေဇလန်းမှာကျွန်တော်ဇက်ကောင်တစ်ခုအနေနဲ့နော်ဒါဟိုကျွန်တော်ထည့်ပြန်ပြောတာဖြစ်ပါတယ်အမေရိကန်ကကိုယ်ရင်ကိုရှို့တာမဟုတ်ပါဘူးအဲ့ဒီရင်တွေကိုကျွန်တော်တို့ဒီလုံချုံရဲတပ်ဖွဲ့ဝင်တွေကပဲညအိမ်မှာသွားရှို့တာဒါကြောင့်မလို့လူတွေကအဲ့ဒီမီးကိုငိမ့်ဖို့တည်းမလာရေးတာပါ
ဟုတ်ကဲ့ကျွန်တော်ဦးရှိမောင်ဦးထင်အောင်ကျော်လေလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်သတင်းစာဆရာဦးစီသူအောင်မြင့်ဖိတ်ခေါ်ကြပါတယ်ဦးစီသူအောင်မြင့်အခြေအနေကတော့တည်တဲ့အတိုင်းပဲမောင်တော်ပြဿနာမှာတစ်ဖက်နဲ့တစ်ဖက်ကဆွဆွဲချက်ဒီအပြန်အလှန်ရှိပါတယ်ဗျာဒီနေ့မှာအခြေအနေရှိပါတယ်ဒီပေါ်မှာဦးစီသူအောင်မြင့်အစိုးရရဲ့ကင်တွယ်မှုဘယ်လောက်ထိပွင့်လင်းမြင်သာမှုရှိနေတယ်လဲသုံးသပ်ပြပါအောင
်အဲကျွန်တော်ပရမတ်တစ်ခုပြောချင်တာကဒီအခုလောလောဆယ်ကင်တွယ်မှုကိုဟိုအတိတ်ကဟိုကင်တွယ်မှုနဲ့ဒါကျွန်တော်နှိုင်းရှင်ပြီးတော့ဟိုပြောချင်တယ်ဒါတူတူတုတ်ပဲပြောမှာပါဟု
တ်က
ဲ့အဲပြီးခဲ့တဲ့ဒီလွန်ခဲ့တဲ့နှစ်30ပတ်ဝန်းကျင်ကဒါဗမာပြည်မှာစစ်အာဏာရှင်တွေအုပ်ချုပ်တဲ့အချိန်တုန်းကဆိုရင်
အခုလိုမျိုးဒါရဲစခန်းနေဝင်စီတကယ်ကိုတပုံထတာပေါ့နော်တတ်တယ်ဖြတ်တယ်တပုံထတကယ်တော့တပုံထတာပါပဲအဲ့တော့ဒီလိုအခြေအနေမျိုးမဟုတ်တာတော့မှအဲတမတော်ရဲ့ gain တွေကိုအဲ့ဒီချိန်တုန်းကပေါ့နော်ဝင်ပြီးတော့မှအဒီမှတ်ပုံတင်စစ်တယ်ဘယ်လိုလုပ်တယ်ဘာညာဆိုပြီးတော့မှလူခေချိုးဖောက်တာတွေကအများကြီးရှိခဲ့တယ်ဒါကရှေ့ပိုင်းမှာဖြစ်ခဲ့တာအဲ့ဒါပေမဲ့ဒီဒီချိန်ဖြစ်တဲ့ကိစ္စကအဲ့ဒီအရှိပိုင်းလွန်ခဲ့တဲ့နှစ်30ကျော်လောက်တုန်းကလည်းမတူသလိုမျိုးအဲပြီးတော့မှနောက်လွန်ခဲ့တဲ့2012ဥရှိမောင်ကပြောတယ်2012တုန်းကလည်းနိုင်ရှင်လို့မရပါဘူးဒီချိန်ကအစိုးရအဖြစ်ရှိနေတယ်အဲပြီးတော့မှအစိုးရအဖြစ်နဲ့တူတူဒါတမတော်ကလည်းဒါကင်တွယ်ဆောင်ရွက်နေတဲ့အခြေအနေအဲ့တော့ဆက်ဆက်ဖြစ်ချင်းလုံးကကလေးကအားလုံးသတိထားမိကြပါလိမ့်မယ်တောင်ဆန်းစုကြည်ဦးဆောင်ပြီးတော့မှအစည်းအဝေးခေါ်တယ်ချက်ချင်းပဲခေါ်တယ်ခေါ်ပြီးတော့မှတရားဥပဒေစိုးမိုးရေးကိုတေချာလုပ်ဖို့ဆိုပြီးတော့မှသူမှားတာတွေရှိတယ်ပြောချင်တဲ့သဘောကတစ်ဖက်ကအကြမ်းဖက်လို့ဆိုပြီးတော့မှတမတော်တို့ရဲတပ်ဖွဲ့တို့ဒီအာဏာပိုင်ဘက်ကနေပြန်ပြီးတော့အကြမ်းဖက်တာတွေမဖြစ်အောင်ဆက်ဆက်ကြတဲ့တေချာကိုလုပ်တယ်အဲပြီးတော့မှပြည်ရဲဝန်ကြီးပါတဲ့အဖွဲ့တွေလှုပ်ပြီးတော့မှနေရာတကာရောက်အောင်သွားပြီးတော့မှလူမျိုးရေးပဋိပက္ခတွေမဖြစ်အောင်ထိန်းတယ်အဲ့တော့လုပ်တဲ့ဟာတွေကိုကြည့်လိုက်တဲ့ခါကျတော့ဖမ်းမိတဲ့လူတွေရှိတယ်ရှိသမျှအကုန်လုံးကိုကျွန်တော်နားလည်တော့ဒီမှာအကုန်လုံးတရားရုံးကိုပို့နေတယ်ဒီချိန်မှာပြီးတော့မှအဲ့ဒီကဆက်ဆံရရတဖွဲ့အာဏာပိုင်တွေကလည်းပြောတယ်ကျွန်တော်တို့ဒီလူတွေအကုန်လုံးကိုဟိုဗါလဲတရားရုံးကိုတရားစီရင်အောက်ကိုပို့နေတယ်အဲ့တော့ ICRC လိုမျိုးအခြေမေးလာဆစ်ဆင်းနေရပါတယ်ဆိုပြီးတော့မှဒါတပ်မတော်ဘက်ကလည်းအဲ့ဒီရဲတပ်ဖွဲ့တွေဘက်ကလည်းပြောတာတွေရှိတယ်ဆိုတော့နိုင်ရှင်ချက်အားဖြင့်ပြောမယ်ဆိုရင်ဒါအရင်တော့ကလည်းမတူဘူး2012တုန်းကလည်းမတူဘူးတပ်မတော်နဲ့ရဲတပ်ဖွဲ့ကဒါအစိုးရပေါ့နော်အစိုးရရဲ့ညွှန်ကြားချက်အောက်မှာဥပဒေထိန်းသိမ်းရေးကိုအတော်လေးလုံနေတယ်လို့ကျွန်တော်နားလည်တယ်ကျွန်တော်သတင်းတွေလည်းကျွန်တော်အဆက်မပြတ်စောင့်ကြည့်နေတာပေါ့ဒါပေမဲ့ဒီလိုပြောလိုက်လို့ဒီချိန်ထဲမှာကျွန်တော်တို့တပ်မတော်ဘက်ကရဲတပ်ဖွဲ့ဘက်ကလူခွင့်ရချိုးဖောက်တာတွေရှိတယ်မရှိဘူးဒီလိုတော့ယတိပြပြောလို့မရဘူးဒါပေမဲ့တစ်ဖက်ကဘာပြန်ရှိတယ်လဲဆိုတော့ဒီရိုဟင်ဂျာအတိုင်းဝိုင်းကနေပြီးတော့ဆွတ်ဆွဲနေတဲ့ဟာတွေကကျွန်တော်တို့လည်းသတင်းတွေရတယ်ဒါပေမဲ့ဒါတွေကဆွတ်ဆွဲချက်တွေဆက်ဆက်ပဲထိုင်လုံတဲ့သတင်းအချက်အလက်တွေနဲ့ထွက်ပေါ်လာတာမရှိဘူးဆိုတော့ခါကျတော့အဲ့ဒါကိုခြုံငုံပြီးတော့မှဒါ VOA ရဲ့မေးခွန်းကိုဖြေရမယ်ဆိုရင်တမတော်ရဲ့ကင်တွေပုံကအရင်တော့ကလည်းမတူဘူးခြားနာခဲ့ပြီးရတပ်ဖွဲ့ရဲ့ကင်တွေပုံကဥပဒေကိုတတ်နိုင်ကြလို့ဟိုစောင့်ထိန်ပြီးတော့မှသူတို့လုပ်နေတာတွေတွေ့ရတယ်။အဲဒီကြားထဲမှာကျွန်တော်တို့သတင်းဌာနတွေမရောက်တာပြီးတော့မှနောက်ကုလသမဂ္ဂလိုမျိုးသွားပြီးတော့ကြည့်နိုင်တဲ့အခြေအနေအဲ့ဒါမရှိသေးတဲ့အခြေအနေအောက်မှာဒါအချို့သောအချက်လက်တွေကဟိုအတည်ပြုလို့မရနိုင်သေးဘူးဒီလောက်ပဲရှိပါတယ
်။
အဲ့တော့အရင်နဲ့ကွာခြားပြီးတော့မှအများကြီးကောင်းလာပြီလို့ပြောချင်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဥထုံးအောင်ကျော်ဦးရှင်မောင်ဦးစီစောအောင်မြေလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ဒီမှာဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်တို့ဖုန်းနံပါတ်ပေးထားတဲ့လူပြိဿတော်တော်များရှိပါတယ်။ကျွန်တော်ရွေးပြီးတော့ခေါ်တော့ပါမယ်။အကုန်လုံးတော့ခေါ်နိုင်မှာမဟုတ်ပါဘူး။ကျွန်တော်ရင်းဆုံးဦးထက်မြက်ကိုခေါ်ချင်ပါတယ်။ဦးထက်မြက်တူတူတုတ်လေးပြောပေးပါလားခင်ဗျာ။မင်းမြန်စရာရှိတာမင်းမြန်လို့ရပါတယ
်။ဟုတ်ကဲ့ဆရာကျွန်တော်တို့ကဒီစီးဦးရကျွန်တော်ဒီဆွေးနွေးဖို့ရလေလူကွင်ရေချိုးဖောက်မှုမရှိဘူးရှိတယ်ဆိုတော့ခေါင်းဆောင်မှဆိုတော့ကျွန်တော်စဉ်းစားမိတော့ပေါ့ဆရာရေဒီကျွန်တော်တို့ဒင်းအချက်လက်တွေနားထောင်နေရတာဆိုရင်ကျွန်တော်တို့ခုနဥစီအောင်မြင်ပြောလို့ပဲအရင်တော့နဲ့တော့လုံးဝမတူဘူးဒါပေမဲ့ကျွန်တော်တခုစဉ်းစားမိရဆရာရေကျွန်တော်တို့ဒီဒီမိုစီအပြည့်အဝရှိတဲ့ကျွန်တော်တို့အမေရိကန်ပြည်ထောင်စုတော်မှလေအရင်တည်းကတည်းကလက်အောက်မှာရှိတဲ့ကျွန်တော်တို့လက်နက်တိုင်အဖွဲ့ကြီးတော်မှကျွန်တော်တို့တခါတည်းရန်လူခွင့်ချိုးဖောက်မှုဆိုတာရှိတယ်လေအခုတော့ဒါပေမဲ့ကျွန်တော်တို့နိုင်ငံလေတည်းတည်းလက်အောက်မှာရှိလေလက်နက်တိုင်အဖွဲ့ကြီးက
ဟု
တ်ကဲ့အထိုင်ရောက်တော့ကျွန်တော်ဒီကိစ္စတော့ဘာရှိလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကုထက်မြတ်ကျေးဇူးပါနောက်တူတစ်ခါလေးဖိတ်ခေါ်ပါမယ်ကုကျော်ဆူမနီဆူတာကုကျော်ဆူတူတူတူလေးပြောလို့ရပါတယ
်အာဟုတ်ကဲ့ခင်ဗျာဒီအဲကျွန်တော်ထင်တော့ဒီဥရှင်မောင်လို့ပြောသလိုဒီမှာဟို2010နှစ်တုန်းကဟောကြည့်လို့တာဟောဒီတမ်တော်ဟိုလက်တုံပြန်တယ်ဆိုတာဒါမဟုတ်ဘူးခင်ဗျာဘာလို့ဆိုတော့ဒီပူးပြီးတော့မောင်တော့မှ2010နှစ်တုန်းကဒီမွတ်စလင်တွေလုံးဝမခံရပါဘူးဒီစစ်တွေဖက်မှာပဲအပြန်အလှန်တိုက်ခိုက်တာရှိတယ်ကုသီတော်မုံတော်ဖက်မှာကမွတ်စလင်တွေကရခိုင်တွေကိုတိုက်ခိုက်တာပဲရှိပါတယ်အဲဒီအခုကလူခွင့်ရရှိဖောက်တယ်ဆိုတော့တူတူနဲ့လူရင်ပြောမယ်ဆိုတော့ဗျာကျွန်တော်လေးတူတူနဲ့လူရင်မျိုးပြောလိုက်ပါမယ်ဟုတ
်ကဲ့
တခြားလူတွေလည်းဟောချင်းဖြစ်အောင်ဆိုတော့အခုဒီအရှင်မာတော့ကျွန်တော်တမ်တော်ဖက်ကကန်ကြွယ်တဲ့ဟာတော်တော်ပွင့်လင်းမြင်တာမရှိတယ်လို့မြင်တယ်။ဘာဖြစ်ဆိုတော့ဒီဓာတ်ပုံတွေပါပဲနဲ့လုတ်တဲ့ဟာတွေရှိတယ်ဒီတခြားဟာဘူဒီယိုဖန်တွေတော့တင်ပေးတယ်
။ဟုတ်ကဲ့
။ဆိုတော့ဒီဟိုဟာအခုတို့မတင်းကျင်နေတော့ဘာလို့ဆိုတာတော့ပြောကြတာပေါ့နော်။ဟိုကရှင်ပြည်နယ်မှာဆိုလို့ရှိရင်ဒီခေတ်အများကြီးရှိုးဖောက်တယ်ဘာဆိုတော့ဟိုခရင်ဆီယာမနှစ်ယောက်တတ်ဖြတ်တဲ့ကိစ္စဆိုလို့ရှိရင်တော်တော်လေးပွင့်လင်းမြင်တာမရှိတယ
်။ဟုတ်ကဲ
့။အဲ့တော့အခုဖြစ်တဲ့ဟာကအဲ့လောက်ရှိဆွတ်ဆွတ်ရှက်တဲ့ဟာပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဗျဟို
သူတို့ရဲ့ဆွတ်ဆွတ်ရှက်ဟာလေထင်မှန်မြင်တာမရှိဘူးဟိုပေါ်လာဟာလက်တရင်လို့လို့ပါလို့အဲ့လိုဖြစ်နေတယ်
ဟုတ်ကဲ့ရေစကြိုးကနောက်တူဖိတ်ခေါ်ပါတယ်ရေစကြိုးကကိုတင်မျိုးအောင်တူတူလေးဆွနေပြီပါမင်းမြန်စရာရှိမင်းမြန်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥစဉ်အောင်မြင်ပြီးတော့တောက်ခံပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာကဖြစ်ပြနေရရခိုင်မှာဖြစ်ပြနေတဲ့မွတ်စလင်တွေကတစ်ဖက်သက်ကြီးပြောနေတဲ့ပုံစံမျိုးဖြစ်နေတယ်ခင်ဗျာဒီလိုကဖြစ်တဲ့ကံတွေကလည်းအခုကံတွေကလည်းတော့တခြားကြီးဖြစ်နေကြပါတော့အခုကကိုယ်ပရောကိုယ်လည်းမြင်တာပါလေ
ဟုတ်ကဲ့အခုတင်ပြအောင်ကျေးဇူးပါကျွန်တော်တခါလဲဥရွှေမောင်းကိုပဲကျွန်တော်ပြန်မေးချင်ပါတယ်ခုနကသတော်ရှင်တွေဆွေးနွေးသွားတဲ့အချက်ဥစီသူအောင်မြင့်ဆွေးနွေးသွားတဲ့အချက်ထဲမှာအခုအစိုးရရဲ့ကင်တွဲမှုကအရင်2012တုန်းကအခြေအနေကတည်းလူခွင့်ချိုးဖောက်မှုတွေရှိကောင်းရှိနိုင်တယ်သူတို့ဝန်ခံပါတယ်ဒါပေမဲ့2012ကအခြေအနေထက်ပိုပြီးတော့ပျော့ပြောင်းပါတယ်ဆိုတဲ့ဟာမျိုးပြောသွားပါတယ်ဥရွှေမောင်းရဲ့တုံ့သက်ချက်တိုးတိုးလေးပြောပါလားခင်ဗျာ
ဟုတ်ကဲ့အမေကကျွန်တော်က2010ကနေ15နှစ်ပြည့်အဲ့ဒီမှာပြည်သူ့ကိုယ်တော်ကိုယ်စားလှယ်တာဝန်ထမ်းဆောင်ခဲ့တယ်အဲ့ဒီက2010ပြဿနာဖြစ်ပြီးနောက်ပိုင်းမှာလည်းကျွန်တော်အဲ့ဒီမှာသွားကြတော့အတိုင်းအတာတွေကိုကျွန်တော်သိရတယ်ဥပမာဟိုစစ်ပြက်ဖက်မှာဆိုရင်ကျွန်တော်ကရေးတွေကဟိုဗါလေမီးရှို့တယ်လူတွေကိုဟိုဗါလေတက်တာဖြတ်တာကတော့ကျွန်တော်တို့နေတယ်ပြောရမယ်အခုအောက်တိုဘာ10ရက်ကနေစပြီးမှယနေ့တိ3ပဲရှိပြီအဲ့ဒီမှာကျေးရွာ3ရွာကိုမီးရှို့တာမီးရှို့ပြီးတော့အဲ့ဒီရွာတွေကရွာသားတွေအားလုံးကလေတွင်းထဲမှာနေနေရတယ်ဒါကဆွတ်ဆွတ်ချက်မဟုတ်ပါဘူးကျွန်တော်ဒီက IT ခဲ့ပါနော်နေပြခဲ့မှာဗရာညစ်ဆွဆွလို့တောင်းအထောက်အထားရှိပါတယ်လက်ပုံလည်းရှိတယ်ရိုက်တာသတင်းဌာနလည်းတရားဝင်မတင်းကျန်းခံရတဲ့အမျိုးသမီးကအင်တာဗျူးရပါတယ်ပြီးတော့ဖြစ်စဉ်ကိုလည်းကျွန်တော်ပြောပြထားပါတယ်နောက်တစ်ခါကျွန်တော်တို့အခုမနေ့တနေ့ကထွက်လာတဲ့ကင်မရာရုပ်ရှင်ဂျိုရုကနဲ့ရိုက်ထားတယ်ဂျိုရုကတော့မြန်မာဆိုရလည်းမဟုတ်ဘူးရိုဟင်ဂျာလည်းမဟုတ်ဘူးအခြားရခိုင်လည်းမဟုတ်ဘူးသူကတော့မခွဲကြဘူးသူကရှိရင်ရှိတဲ့အတိုင်းအမေအတိုင်းပဲတက်ပေါ်ရိုက်တာအဲ့ဒီမှာခြေလိုက်တော့ရွာ၃ရွာကိုမိရှို့ထားတာတွေ့ရတယ်အဲ့ဒီရွာ၃ရွာလုံးကိုမိရှို့ထားတဲ့ခါကကျွန်တော်အနေရောင်နဲ့ပြထားတယ်ဒီရွာတွေကလည်းအားလုံးကကျွန်တော်တို့အော်တိုဘာ၁၀ရက်ကတည်းကယနေ့ထိတောက်လျှောက်တည်င်းပို့နေတာမှဒီရွာကလူတွေပဲ
အဲ့တော
့လူတွေကတည်င်းပို့တယ်ဓာတ်ပုံနဲ့ပို့တယ်နော်ဒါတွေကထားပါတော့ဒါပေမဲ့ satellite နဲ့ဂျိုရူဘာနဲ့ဖမ်းပြီးတော့ဖမ်းရိုက်ထားတဲ့ဓာတ်ပုံကမမနိုင်ဘူးဆိုတော့အခုကဘယ်လိုဖြစ်လဲဆိုတော့ကျွန်တော်လည်းဒီနမ်မြပြမလွတ်တော်မဲ့လုပ်ခဲ့တော့မြန်မာပြည်ရဲ့ state media အကြောင်းကိုသိတယ်တချို့ရှိတဲ့ကျွန်တော်တို့ channel တွေကလည်း state media ကပြောတဲ့ဟာတွေမြောက်ဝတီကပြောရေးတဲ့ဟာတွေကျွန်တော်တို့မြန်မာအလင်းကရေးတဲ့ဟာတွေပဲသူတို့ကတန်တန်ပြီးတော့ပြောတာရှိတယ်တကယ်မြေပြင်ရဲ့အခြေအနေကိုမသိပါဘူးမြေပြင်အခြေအနေကိုကျွန်တော်ကပုံမသိရှိပါလေကျွန်တော်လည်းကျေကပြောလို့ဆိုလည်းမရှိပါဘူ
း okay.
ကျွန်တော်လည်းအမှန်ကိုအမှန်တိုင်းပဲပြောတာပါ
ဒီနေရာမှာကျွန်တော်
တို့ဖြစ်ချင်တာကအဲ့ဒီကဒေတာငြိမ်းချပြီးတော့အားလုံးတန်းတူအခွင့်အရေးဖို့အတွက်ကျွန်တော်တို့ပြောနေကြဖြစ်ပါတယ်
ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာအစိုးရသစ်ကကင်တွေတဲ့အခြေအနေပါအစိုးရသစ်ကပြောမယ်ဆိုရင်ခုနကဦးစီးသူအောင်မြင့်လည်းပြောပါတယ်ဒေါက်ဆန်းစုကြည်ကိုရန်စီဝေးခေါ်တယ်တရားဥပဒေနဲ့အညီကင်တွေဆောင်းရသွားဖို့ဆိုပြီးတော့သူလမ်းညွှန်ချက်ပေးတာကိုအကုန်လုံးမီဒီယာမှာလည်းတွေ့ပါတယ်ခင်ဗျအဲ့တော့အစိုးရသစ်ရဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့ကင်တွေတဲ့အောက်ခြေအနေထားမှုကမူဝါဒနဲ့ပတ်သက်လို့ဘယ်လိုပြောချင်ပါလဲ
မူဝါဒနဲ့ပတ်သက်ရင်တော့ခုနကဝါရီယာကျွန်တော်တို့ကလိုအပ်ချက်တစ်ခုရှိလို့ထင်ပဲဘာလို့ဆိုတော့မြန်မာပြည်မှာအစိုးရနဲ့ရပါဒေါက်ဆန်းစုကြည်ညွန်ကြားတာမှန်တယ်ဒေါက်ဆန်းစုကြည်ကစကားတစ်ခုမပြောတာပါတရားဥပဒေကလုံးဒါပဲပြောတာဒါဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့တွေကဒီပင်းရဲ့ကိစ္စတော့ကလုပ်ခဲ့တဲ့ဟာကျွန်တော်2007တန်းကလုပ်ခဲ့တဲ့ဟာ88တုန်းကစောင်းသားတွေကိုကျွန်တော်တက်ဖြတ်ခဲ့တာကျွန်တော်တို့ဒီရှေးဝါကျွန်တော်တော်လိုင်းတုန်းကကျွန်တော်တန်ခါတွေကိုတက်ဖြတ်ခဲ့တာဟာဒါတွေကိုလည်းကျွန်တော်တို့ကတရားဥပဒေနဲ့အတိုင်လုပ်ပါလေလို့ပြောလို့ရဘူး။ဆိုတော့ယင်းတဲ့အချိန်မှလည်းဒီရေးပဲ။နော်ကျွန်တော်ဒီစစ်တပ်ပဲ။အခုကျွန်တော်တို့ကအားလုံးမေ့နေတာကမြန်မာပြည်မှာအစိုးရနှစ်ခုရှိနေတယ်ပါ။ဒေါက်ဆန်းစုကြည်ကဂျန်နမန်ဒီတာမဟုတ်ပါဘူး။ဒီဖက်တိုလီတာပဲဖြစ်ပါလေ။အခုလက်ရှိလုံခြုံရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ boss ကကျွန်တော်တို့ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်မဟုတ်ပါဘူး။ကျွန်တော်တို့ရဲတပ်ဖွဲ့နဲ့စစ်တပ်ရဲ့ကျွန်တော်တို့အကြီးအကဲကမတော်ကာကွယ်ဥပဒေဖြစ်တယ်။မြန်မာပြည်မှာဖွဲ့စည်းဖို့အခြေခံဥပဒေရတမတော်ကကာကွယ်ဥပဒေကပဲလက်နက်ကိုင်အဖွဲ့တွေကိုစီမံခန့်ခွဲမယ်။အဲ့ဒီမှာကျွန်တော်တို့ဒီနိုင်ငံတော်အတိုင်ပင်ခံပြောပြောနိုင်ငံခြားရေးဝန်ကြီးပြောပြောနိုင်ငံတော်သမ္မတပြောပြောသူတို့ကအဲ့ဒီမှာဝင်ဆွဲလို့မရဘူ
း။ဟုတ်ဥရှိမောင်
ကျွန်တော်တို့ကအစည်းအဝေးလုပ်လို့ရမယ်။တကယ်တမ်းကစိတ်ရစိတ်ရကိစ္စတွေလုံခြုံရေးကိစ္စတွေမှာလုံခြုံရေး
ဟုတ်ကဲ့ဥရှိမောင်ကျေးဇူးပါကျွန်တော်နောက်တော့ကျွန်တော်ဦးထွန်းအောင်ကျော်ကိုပြန်ပြီးတော့မေးချင်ပါလေဥထွန်းအောင်ကျော်ကြားပါလားခင်ဗျာ။ခုနကဦးထွန်းကျော်ပြောသွားတဲ့အထက်မှာ ANP ပါတီအနေနဲ့
မြေပြင်အခြေအနေကိုပဲကျွန်တော်တင်ပြခြင်းပါလ
ေ။ဟုတ်ကဲ့ပြောပါ။
ဒီလိုဆိုတော့အခုကြည့်အပြင်းပြခဲ့တဲ့လူတွေကိုဖမ်းမမိသေးဘူး။အဲ့ဒီတွေကရွာတဲ့ဒီမှာခူအောင်နေတယ်။အဲ့ဒီတော့ရွာတဲ့ရွာကိုလုံခြုံရေးတပ်ဖွဲ့တွေရဲတွေစစ်တပ်ကသွားတဲ့အချိန်မှာကိုအဆက်သူ့အဆက်လူရတဲ့တိုက်ပွဲအခြေအနေကြီးပါ။အဲ့ဒီအချိန်မှာအဆက်ကလူနေရတဲ့အခြေအနေမှာမင်းမတယောက်ကမတင်းကျင်းဖို့အချိန်နဲ့ပြင်းမလားကိုယ်ဆက်စုဆက်လူရတဲ့အချိန်မှာအဲ့ဒီလိုမတင်းကျင်းသွေးသားလုံးတဲ့ဖို့အချိန်ရောကြည့်မလားကိုယ်ကတက်မလို့ဆန်းကလေးယောက်ကကြောက်သွားပြီအဲ့ဒီလိုဖြစ်နေတဲ့အချိန်မှာအခု
ချွတ်ဆွဲတာကြီးကအချိန်မြင့်လုံးဝမရှိဘူးလို့ကျွန်တော်အနေနဲ့ပြောနိုင်တယ်။ဘာဖြစ်လို့ဆိုဝုတ်ကြီးလုံးချုပ်မှုကကျွန်တော်တို့ချိန်မှာဟိုရန်လုံးကြီးမရှိသေးဘူး။တမလောကဒီလေအဆက်ဆုံးမေးသွားနေရတယ်ကျွန်တော်တို့အခုနေရပြန်ခိုင်းနေပါတယ်ရင်းကစိတ်ကစားသွားနေရလားအဲ့ဒါကြောင့်ဒီစွတ်စွတ်ချက်တွေဟာမှန်ကန်မှုမရှိဘူးနောက်တစ်ခုကဒီဂျေသတ်မှာလူချုံရေးအတွက်ဟိုအရင်ခက်နဲ့မတူဘဲနဲ့အင်မတန်ကိုစိတ်ကန့်တကြလုပ်နေတယ်အလုံးကိုဒီနောက်ကနေတကဘာလုံးဝဝန်းကြည့်နေတဲ့အတွက်အင်မတန်စိတ်ကန့်ထိန်ပြီးတော့လုပ်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့ရတဲ့ပြတင်းတွေကတော့ဒါတက်မတော်ကလည်းဒါမဆုံးပါမတက်တာအဲ့လိုအခြေအနေမှာတော်တော်ကြီးကိုအပြင်ကဖိအားကြောင့်ကိုလုံးဝခံရတာဟာတခြားဒေသတွေမှာလုံးဝခံရတယ်နဲ့မတူဘူးလို့ကျွန်တော်တို့အနေနဲ့အခိုင်အမာပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးထောင်ကျော်ကျေးဇူးပါကျွန်တော်သရရှင်ချိုးဖိတ်ခေါ်ကြပါလေအချိန်နဲ့သိပ်မရတော့ပါဘူးကိုဖိုးရှုပ်တိုးတုတ်တုတ်လေးနဲ့ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဦးရှင်မောင်ပြောတာရောဟိုအရင်အစင်းရောက်ပါတယ်တစ်ဖက်တများပါတယ်ဒါပေမဲ့ကျွန်တော်တို့ပြောကြတာခုအစိုးရတိုင်းတုန်းကတော့တော်တော်လေးကျွန်တော်တို့အရင်တွေ့နိုင်တော့ခင်ဗျာမြင်တာရှိပါတယ်အဲခုကျွန်တော်ဒီသက်စင်းနေမှုတက်တယ်လို့ကျွန်တော်ကဘယ်ကိုကမှမဖြစ်တော့ဘူးလူပဲစင်းနေမှုဖြစ်ခဲ့ပါတယ်အဖြစ်ကလေးညာတော့လေခုမောင်တော်ဘက်ကလည်းလူဖြစ်တာမတူပါဘူးခင်ဗျာအစကိုကဘက်ကလက်ကမပါပါဘူးဒီမောင်တော်ဘက်ကဒေတာကနေကအကုန်လုံးဒီစနေရီကညာအတော့ကင်ပြီးတော့ဒီတက်ကနေဖြစ်နေတယ်ဘူးရွာရင်းနဲ့ဖြစ်ရပြီးတော့အဖေကလောကကဲရတာတော်တော်ကြက်ပါလေ။ဒါကြတော့ပြားတယ်လေအရင်ကညာတော့ဖေကဖေကဘက်ကလောရတာတော်တော်လေးကြက်ပါတယ်။ဒါပေမဲ့ဥရှိမောင်ပြောပြတာတွေကတော့ဒီဒီကတော့တင်းမီကျင်းတဲ့ပုံစံကိုဆက်ပြောတော့တာများပါတယ်ခင်ဗျာ။ဒ
ီကနေရည်ကျွန်တော်ဟုတ်ကဲ့ဥဆော့လင်းတယောက်ဖိတ်ခေါ်ချင်ပါလေတော်ရှင်တောင်းတူဥဆော့လင်းတိုးတိုးလေးဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့ပါ။ဒီဥရှိမောင်ပြောတာကလို့မြန်မာနိုင်ငံမှာကျွန်တော်တို့မွတ်စလင်ကိုအာမပြုကြည့်နေဆိုတာသူတို့ကကိုယ့်ကိုအင်းမရှိုပြီးဆွေးနွေးအောင်ဖြစ်နိုင်ဘူးလားလို့ဒါပေမဲ့ကိုယ့်ကိုဟိုဟိုမရှိုပြီးဆွေးနွေးတဲ့သူတွေကိုသူကမလုပ်နိုင်ပါလေတော့ဘူးလို့တက်လို့ကအခုလိုဖြစ်ပြည့်မျိုးဖြစ်မလာအောင်နိုင်ငံရေးကစားတာညမဖြစ်နိုင်ဘူးလားလို့
โอเคกูซอลินเจซูบอกครับเราไดเอลไลซีซั่นเฉิงสิทธิ์ตัวเลยบาเราดีดีตัวชินนี่ดีก็โทรโฟนนัมเบอร์ดิไปพี่รอขออยู่ปุ๊บซื้อพี่รอเพจปุ๊ดท่าได้ชื่อบาเลยอกลงไม่ขออยู่ไหนน่ะเดี๋ยวยานี่พี่รอเราต้อมมาบาเลยอดิกปาวันซุนุ่ยไปเดอุทุ่งอองจออุชิมองอุสิตุออมเนี่ยเจซูอายติดมาเลยโปรชินอารมณ์ก็เลยเจซูอายติดมาเลยครับเราไดเอลไลซีซั่นเดมายานากวนไปรอ
ထုတ်လို့သူမတင်ထိုင်တဲ့အတူကိုသားညုံစီစဉ်တိတ်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်ခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့17နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့ကြမ်းရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်ဤရနိုင်ငံမိုးဆူမြို့ကိုအာရစစ်သွေးကြွားတွေလက်ထက်ကနေပြန်လည်တင်ယူဖို့ထိုးစစ်ဆင်နေတာမှာဒီနေ့ဤရအထူးတပ်ဖွဲ့တွေဟာမိုးဆူမြို့တွင်ကရုံးမြင့်တန်ကြားဌာနတစ်ခုကိုထိန်းချုပ်လိုက်နိုင်တဲ့အကြောင်းဤရဗိုလ်ချုပ်ကြီးတူကပြောပါရယ်မိုးဆူမြို့တဝိုက်နေရာတွေကိုအဓိကထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အခုမြို့ရင်းကိုဝင်ရောက်လာတာဟာဤရတပ်ဖွဲ့တွေအတွက်တော့2014ခုနှစ်ကစပြီးတော့ပထမဆုံးအကြိမ်ပဲဖြစ်ပါရယ်ရှင်ဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ရဲ့အီးမေးလ်တွေနဲ့ပတ်သက်လို့တော့ပြန်လည်စစ်ဆေးတာတွေကိုတတ်နိုင်သမျှအမြန်ဆုံးလှုပ်ဆောင်နိုင်ဖို့ဖယ်ရယ်ဆူရစုံစမ်းစစ်ဆေးရေးဘူရို FBI နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အကြောင်းအမေရိကန်တရားရေးဌာနကပြောပါရယ်Congress လွှတ်တော်အမတ်ဟောင်းအန်သိုနီဝီနာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အချိန်ကွန်ပျူတာတစ်ခုထဲမှာ Mrs. Clinton ရဲ့ email တချို့ကိုထပ်မံရှာတွေ့ခဲ့တာမှာတရားဥပဒေစိုးမိုးရေးရဲရာရှိတွေအနေနဲ့ဒီ email တွေကိုစစ်ဆေးသွားမယ်လို့ဆိုတဲ့အကြောင်းကိုတော့ဒီ FBI ညွှန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ချာနေ့မှာ Congress လွှတ်တော်ကိုအသိပေးခဲ့တာဖြစ်ပါရဲ့ရှင်။တူရကီအစိုးရကတိုက်ခိုက်တဲ့မီဒီယာတွေကိုတိုးမြင့်ဖိအားပေးလာနေတဲ့အပေါ်မှာထူးဆိုရင်းတဲ့အကြောင်းအမေရိကန်အစိုးရကထုတ်ဖော်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံထုတူရကီနိုင်ငံထုဂျွန်ဟူရီယက်သတင်းစာကအက်ဒီတာဂျုံနဲ့တခြားအကြီးအကဲသတင်းတောက်တွေတင်းနေလာနေတော့ကဖန်စီခံလိုက်ရအပြီးမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကမအောင်မမြင်ဖြစ်ခဲ့တဲ့အာနာသိမ့်မှုကြံစီမှုမှာတာဝန်ရှိတဲ့သူတွေကိုလိုက်လံရှာဖွေတာကိုအမေရိကန်ဆိုရကထောက်ခံပေးမဲ့အခုလိုဒီအတိုက်ခံသတင်းမီဒီယာတွေအပေါ်မှာဖိနှိပ်နေတာတွေကိုတော့စိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်ရှင
်သတင်းချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထောက်လို့ရမှုကမတင်ကြီးထိုက်ပြီးမတဲ့ငွေထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် View American အသံမနက်ခင်းမြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလန်းပါစေရှင် VOA ကနားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.